Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ November 26ရက်အကြာသပတေးနေ့ညပဲအစီအစဉ်တွေကို Washington မြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။American people so ma COVID-19 ကရောဂါကြောင့်သေဆုံးသူဟာမေလတည်းကဆိုရင်အများဆုံးအဖြစ်နဲ့ပုတ်ထူးနေတုန်းကစံချိန်တင်ခဲ့ပါတယ်ပုတ်ထူးနေကသေဆုံးသူ2300နီးပါးရှိခဲ့တယ်လို့အတည်ပြုဒုနာသက်ကလည်း2000နီးပါးရှိခဲ့ပါတယ် COVID ကြောင့်ဆေးရုံတက်ရသူကလည်းပုတ်ထူးနေတုန်းက1900ကျော်ပါတယ်ဒီအရေးအတွက်ကလည်းစံချိန်တင်အောင်များတာပါအခုလိုအခြေအနေမှာပဲ American မှာကျေးဇူးတော်နေ့ Thanksgiving နေ့ကိုဒီကနေ့ဆင်နွှဲကြတာမဟုတ်ကူးစက်မှုတွေပိုပြီးတိုးလာမှာကိုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်ပုံမှန်အားဖြင့်တနင်္လာစီရောက်နေကြတဲ့မိသားစုတွေမိတ်ဆွေတွေတကယ်ချင်းတွေဟာ Thanksgiving နေ့မှာပြန်လည်ဆုံတွေ့ဆူဝေးစားတောက်ကြလေရှိပါတယ်ပြည်내တော်တော်များများမှာတော့ COVID ထိန်းချုပ်ရေးကန့်သတ်ချက်တွေကိုပြည်내တာဝန်ရှိသူတွေထုတ်ပြန်ထားကြပါတယ်ဒါပေမဲ့နယူးယောက်ပြည်နယ်ကယောဂကူးစက်မှုမြင့်မားနေတဲ့နေရာတွေကဘာသာရေးအဆောက်အအုံတွေထဲမှာလူဦးရေကန့်သတ်ထားချက်ကိုဖီတောင်စုတရားရုံးချုပ်ကယာယီဖယ်ရှားပေးခဲ့ပါတယ်ဘရုကလင်နယ်ပယ်ဆိုင်ရာ Roman Catholic ဂိုင်းအုပ်ဘုန်းတော်ကြီးတစ်ပါးနဲ့ Jew Orthodox ဝိပုနေရာနှစ်ခုတို့ကပြည်နယ်အစိုးရထုတ်ပြန်ချက်ကိုဖီတောင်စုတရားရုံးချုပ်မှစိန်ခေါ်ရှောက်ထားခဲ့တဲ့အပေါ်မှာတရားရုံးချုပ်တရားသူကြီး6ယောက်က9မဲ4မဲနဲ့အဆုံးဖြတ်ပေးခဲ့တာပါConservative တရားသူကြီးတွေကတရားရုံးချုပ်တရားသူကြီးချုပ် John Roberts ကတော့ကာယောဂါဖြစ်နေချိန်မှာအများပြည်သူကျန်းမာရေးကပိုပြီးတော့အရေးကြီးတယ်လို့ဆိုပြီးတော့ကန့်ကွက်တဲ့မဲထည့်ခဲ့ပါတယ်။ American ပြည်ထောင်စုမှာလောလောဆယ်အထိ COVID အတည်ပြုဒုနာစုစုပေါင်း12သန်းကျော်သေဆုံးသူက2600ကျော်ရှိပါတယ်။American သမ္မတ Donald Trump ကသူ့ရဲ့အမျိုးသားလုံခြုံရေးအချံပေးဟောင်း Michael Flynn ကိုလွန်ကြီးချမ်းသာခွင့်ပေးလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွက်ဖက်ခဲ့သလားလို့စုံစမ်းစစ်ဆေးခဲ့စဉ်အတွင်းမှာ Michael Flynn က FBI ကိုလိမ်ညာပြောခဲ့တယ်လို့ဝန်ခံထားသူဖြစ်ပါတယ်။အဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးကြောက်လို့တာလို့သမ္မတ Trump ကအမြဲပြောနေခဲ့တာပါ။ဒါကြောင့်သူ့ရဲ့သမ္မတတက်တန်းကုန်ကန်နည်းချိန်မှာအခုလိုလူငင်းချမ်းသာခွင့်ပေးပြီးနိုင်ငံရေးဗက်လိုက်မှုနဲ့ Flynn ကိုတရားစွဲခဲ့တာဖြစ်တယ်ဆိုတာကိုပြသဖို့ရည်ရွယ်လုပ်ခဲ့တာဖြစ်ပါတယ်။Flynn ကိုလုံခြုံချမ်းသာခွင့်ပေးရတာအကြီးအကျယ်ဂုဏ်ယူစရာဖြစ်တယ်လို့သမ္မတ Trump ကပုတ်ထူးနေ့ကပြောကြားပါတယ်။ရုရှားနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအတွင်းမှာအဖြစ်ရှိတယ်လို့တွေးရှိထားသူတွေကသမ္မတနဲ့ရင်းနှီးသူမိတ်ဆွေ Roger Stone ကိုလည်းသမ္မတ Trump ကလုံခြုံချမ်းသာခွင့်ပေးထားပါတယ်။ Michael Flynn ကိုလုံခြုံချမ်းသာခွင့်ပေးလိုက်တဲ့အပေါ်မှာရွှေကောက်ခံသမ္မတ Joe Biden ဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။ဂျေဇူးတော်နဲ့အထိတ်အမှတ်ပုတ်ထူးနေတော့ကပြောကြားတဲ့မိန့်ခွန်းမှာတော့ Mr. Biden ကDemocracy စနစ်ကိုကျေးဇူးတင်တယ်လို့ပြောကြားခဲ့ပါတယ်
။ What should we give thanks for this season? Well, first, let's be thankful for democracy itself. In this last election,
ရွေးကောက်ပွဲမှာ American တွေဟာသူတို့ရဲ့အခွင့်အရေးကိုစံချိန်တင်အောင်ပြသပြီးမဲပေးခဲ့ကြတာကိုဥပမာပေးပြီးတော့ဒီနှစ်ကျေးဇူးတော်နေ့မှာ Democracy စနစ်ကိုကျေးဇူးတင်ရမယ်လို့ရွေးကောက်ခံသမ္မတ Joe Biden ကပြောကြားသွားတာဖြစ်ပါတယ်ရှင်။ထိုင်ဝမ်နဲ့အမေရိကန်ကြားမှာခိုင်မာတဲ့ဆက်ဆံရေးကိုနောက်တဆင့်တိုးတဲ့အနေနဲ့စီးပွားရေးဆိုင်ရာစာချုပ်တွေချုပ်ဆိုဖို့သဘောတူခဲ့ကြပါတယ်။အမေရိကန်နဲ့ထိုင်ဝမ်တာဝန်ရှိသူတွေကြားမှာစီးပွားရေးသဘောတူညီချက်တွေအတွက်နားလည်မှုစာချုပ်လွှာမှာလက်မှတ်ထိုးခဲ့တယ်လို့တိုင်ပေမြို့မှာအမေရိကန်တန်ယုံလို့အခြေစိုက်ဆောင်ရွက်နေတဲ့ American Institute in Taiwan ကထုတ်ပြန်ပါတယ်။စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသစ်တွေလှုပ်သွားနိုင်ဖို့ဆက်လက်ဆွေးနွေးမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။American အစိုးရနဲ့နားလည်မှုဆွေးနွေးလာမှာလက်မှတ်ထိုးနိုင်ခဲ့တဲ့အတွက် American နဲ့ Taiwan ကြားစီးပွားရေးအရလက်တွဲဆောင်ရွက်မှုတွေပိုလုပ်နိုင်ပြီးကျေပြန့်တဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးလှုပ်သွားနိုင်နိုင်မယ်လို့ယုံကြည်တဲ့အကြောင်း Taiwan နိုင်ငံသားရေးဝန်ကြီးဌာနကလည်းထုတ်ပြန်ပါတယ်။ပို့ကုန်လုပ်ငန်းကိုအထူးအားအားထားရတဲ့ Taiwan ကျွန်းက American ပြည်ထောင်စုနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရရှိနိုင်ဖို့မျှော်လင့်နေတာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာတော့ COVID ကရောဂါကြောင့်သေဆုံးခဲ့သူတွေလိန်ကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကြောင့်တည်ဆုံခဲ့ရသူတွေကိုအောက်မေ့ခြင်းအထိတ်အမှတ်နဲ့9ရက်ကြာအောက်မေ့အထိတ်အမှတ်ပွဲကိုပြုလုပ်နေပါတယ်။အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့တတ်မှတ်ထားတဲ့ဗုဒ္ဓဟူးနေ့မှာအောက်မေ့ခြင်းအထိတ်အမှတ်လေးကိုစတင်ခဲ့တာဖြစ်ပါတယ်။ တည်ဆုံးခဲ့ကြသူတွေကိုအလေးပေးတဲ့အနေနဲ့နိုင်ငံသားတွေအနေနဲ့အ내ရောင်လက်ပတ်ဒါမှမဟုတ်ရင်ဝန်ထဲချင်းပြသတဲ့သင်္ကေတတစ်ခုခုဝစ်ဆင်ကြဖို့အတွက်တောင်အာဖရိကသမ္မတဆီရယ်ရမ်ပါပိုဆာကပန်ကြားထားပါတယ်။အစိုးရဆောက်ဦးတွေနိုင်ငံတွေကအထင်ကြီးနေရာတွေမှာနိုင်ငံတော်အလံကိုနိုဗ ెంబ ာလ29ရက်နေ့အထိတိုင်ဝဲလွှင့်ထူဖို့လဲသမ္မတကအမိန့်ထုတ်ထားပါတယ်။တောင်အာဖရိကနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ 21,000 ထက်မနည်းရှိပါတယ်။အတည်ပြုလူနာကလည်း 9,000 ကျော်ပါတယ်။ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုတောင်အာဖရိကနိုင်ငံမှာအစောပိုင်းတည်းကတင်းတင်းကြပ်ကြပ်ချမှတ်ဆောင်ရွက်ခဲ့ပါတယ
်။ View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ခင်ဗျ။ဒီကနေ့ခြားတော်ရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ983ယောက်ရှိခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။ဒါဟာတရက်ထဲမှာဗိုင်းရပ်စ်ကူးစက်သူ9000ကျော်တွေ့တာချင်းလာတွင်ပထမဆုံးအကျဉ်းဖြစ်ပါတယ
်11월26일기준으로국내발생신규확진자는553명이
되었습니다24일에야비례마바이러스구스가93명씩비비바가변화들이래마여가구스칸이30씩바래ဒါကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူ 32,318 ယောက်ရှိသွားပြီဖြစ်ပြီးတော့လက်ရှိမှာသီးခြားခွဲပြီးကုသနေသူ 4,853 ယောက်ရှိပါတယ်။ဒီထဲက 88 ယောက်ကစိုးရင်ရပြီးတော့မနေ့က2ယောက်သေဆုံးသွားတဲ့အတွက်သေဆုံးသူက915ယောက်ရှိသွားပြီဖြစ်တယ်လို့ KCDC ဌာနအကြီးတန်းတာဝန်ရှိသူတူကပြောသွားတာဖြစ်ပါတယ်။တောင်ကိုရီးယားမှာပြီးခဲ့တဲ့လကစပြီးတော့ကန့်သတ်မှုတချို့ကိုပြန်ဖြေလျှော့ပေးလိုက်ရကနေဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးတော့တိုးလာနေတာဖြစ်ပါတယ်။ဒီနိုင်ငံမှာတော့အင်နာမွန်ဂိုလီယာကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ9ယောက်တွေ့ခဲ့ပြီးတော့အာဏာပိုင်တွေကကျောင်းတွေပိတ်လိုက်ပြီးလေကျောင်းခီးစင်တွေကိုရန်သားထားလိုက်သလိုအများပြည်သူသွားတဲ့နေရာတွေနဲ့လူလူစုဝေးမှုတွေကိုတားမြစ်ပိတ်ပင်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့မြို့တော်နယူးဒယ်လီနဲ့ပြည်နယ်တချို့မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေတာကြောင့်ကန့်သတ်မှုတွေကိုဆက်ပြီးတော့တိုးလိုက်သလိုနိုင်ငံကလေကျောင်းခီးစင်တွေကိုလည်းနှစ်ကုန်အထိရန်သားထားဖို့တတန်းတိုးလိုက်ပါတယ်။ဒါပေမဲ့နိုင်ငံတကာကုန်တင်လေရင်တွေနဲ့တချို့နိုင်ငံတွေနဲ့သဘောတူညီမှုယူထားတဲ့လေရင်တွေတော့မပါဘူးလို့လေကြောင်းတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 4,400 ကျော်နဲ့သေဆုံးသူ924ယောက်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူ 9.2 သန်းကျော်နဲ့သေဆုံးသူ 33,523 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ကိုရီးယားကျွန်းဆက်မှာစစ်ပွဲကိုအဆုံးသတ်ပြီးတော့ရေရှည်ငြိမ်းချမ်းရေးတည်ဆောက်နိုင်မှုအတွက်တရုတ်နိုင်ငံနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီနေ့ပြောတဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကပြောပါတယ်။တောင်ကိုရီးယားသမ္မတဟာတရုတ်နိုင်ငံသားရေးဝန်ကြီးဝါယီနဲ့ဆိုးမျိုးမှာတွေ့ဆုံခဲ့တဲ့အတွင်းအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးကတော့နိုင်ငံသားဆက်ဆံရေးကကိုရိုနာဗိုင်းရပ်စ်ကရောဂါကိုကျော်လွှားပြီးပိုကောင်းတဲ့အကျိုးတူဆောင်ရွက်မှုတွေကိုဖြစ်လာစေမယ်လို့ပြောကြားတဲ့အကြောင်းတောင်ကိုရီးယားသမ္မတအင်ပါရော်ကပြောပါတယ်။အမေရိကန်ကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်လက်အောက်မှာအစိုးရအသစ်ဖွဲ့ဖို့အရှိန်ဟုန်မြင့်လှုပ်ဆောင်လာနေချိန်မှာပဲအခုလိုတရုတ်နိုင်ငံသားရဲ့ဝန်ကြီးတောင်ကိုရီးယားနိုင်ငံကိုလာရောက်ခဲ့တာဖြစ်ပြီးတော့တရုတ်သမ္မတရှီကျင်းပြင်တောင်ကိုရီးယားနိုင်ငံကိုတရားဝင်အလဲပတ်လာရောက်ဖို့အတွက်ဆွေးနွေးနေကြတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပြင်ဟာတောင်ကိုရီးယားနိုင်ငံကိုအခုနှစ်စောပိုင်းကလာဖို့ခန့်မှန်းထားခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်သူ့ရဲ့ခီးစဉ်ကိုရှင်းဆိုင်ခဲ့ရတာပါ။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝါယီဟာဂျပန်နိုင်ငံကိုနှစ်ရက်ကြာသွားရောက်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံကိုမနေ့ပေါ်ထူးနေ့နောက်ပိုင်းကရောက်ရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာ2012ခုနှစ်ကဘုံခွဲတိုက်ခိုက်ဖို့ကြံစည်မှုမှာပါဝင်ပတ်သက်ခဲ့တာကြောင့်အဖမ်းခံထားရတဲ့အီရန်နိုင်ငံသား3ယောက်ကိုအီရန်နိုင်ငံကိုပြန်လွှဲပြောင်းပေးဖို့သဘောတူလိုက်တယ်လို့ထိုင်းအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။အီရန်ကသရှိုလုံးမှုနဲ့နှစ်နှစ်ကြာဖမ်းဆီးထားတဲ့အသက်33နှစ်အရွယ်ဩစတြေးလျနိုင်ငံသားပညာရှင်တဦးကိုပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ထိုင်းဘက်ကလည်းအခုလိုလွှတ်ပေးလိုက်တာပါ။ပြည်ပမှာဖမ်းခံထားတဲ့အီရန်နိုင်ငံသား3ယောက်နဲ့လဲလှယ်တဲ့အနေနဲ့ဗြိတိန်နယ်ပေါင်းဩစတြေးလျနိုင်ငံသားခိုင်လီမိုးဂီလ်ဘတ်ကိုအီရန်ဆိုရကပြန်လည်ပြလိုက်တယ်လို့ဆိုရပိုင်ရုပ်သံကကြေညာပါတယ်။ထိုင်းအာဏာပိုင်တွေကတော့အကျဉ်းသားလဲလှယ်တဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ပြန်ပြောဆိုခြင်းမရှိသလိုဒီကိစ္စမှာဩစတြေးလျဆိုရဘယ်လိုပါဝင်ပတ်သက်နေရဆိုတာကိုလည်းပြောကြားသွားခြင်းတော့မရှိပါဘူး။အီရန်နိုင်ငံနဲ့သဘောတူညီမှုအရအကျဉ်းသားတွေကိုလွှဲပြောင်းပေးဖို့ထိုင်းအာဏာပိုင်တွေဘက်ကသဘောတူလိုက်တယ်လို့ထိုင်းနိုင်ငံရဲ့ဒုရှင်းနေချုပ်က AP သတင်းဌာနကပြောပါတယ်။ဒီလိုအကျဉ်းသားလွှဲပြောင်းတာတွေဟာပုံမှန်ဖြစ်လေရှိတဲ့ကိစ္စတွေပါ တခြားနိုင်ငံကိုအကျဉ်းသားတွေကျွန်တော်တို့လွှဲပြောင်းပေးတယ်လို့တစ်ချိန်တည်းမှာပဲဒီလိုသဘောတူညီချက်တွေအောက်မှာပဲထိုင်းနိုင်ငံသားတွေကိုလည်းအများအပြားပြန်ရနေတာဖြစ်တယ်လို့သူကပြောပါတယ်။ Australia ဝန်ကြီးချုပ် Scott Morrison ကတော့အခုလိုမိုးကေဘတ်ပြန်လွတ်လာတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ပြီးတော့စိတ်သက်သာရမိကြောင်းဒါပေမဲ့သူမရဲ့စိုးဝါးပြီးတော့ကြောင်းမဖွဲရကောင်းတဲ့အတွေ့အကြုံတွေကိုကုစားဖို့အတွက်တော့အချိန်ယူရအောင်မှဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားဒီဂိုမာရာဒေါနာမနေ့ကကွန်လွန်သွားခဲ့တဲ့အတွက်အာဂျင်တီးနားနိုင်ငံသားတွေအပါအဝင်ကမ္ဘာတဝန်းကဘောလုံးဝါသနာရှင်တွေဝမ်းနဲ့ပူဆွေးနေကြပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဇာရိုစ်မြို့မှာလည်းရဲတပ်ဖွဲ့ကတားဆီးကန့်သတ်မှုတွေချထားတဲ့ကြားကပဲပရိသတ်တွေဟာမာရာဒေါနာရဲ့အိမ်ရှိမှာသွားရောက်ဇူဝေးခဲ့ကြပါတယ်။
ကျွန်တော
်ရန်ဝန်နေပြီးလက်တီတော်ဆုံနေပါတယ်ကျွန်တော်အတွက်တော့သူကဘောလုံးနဲ့ဖျားပါသူကကျွန်တော်အဖေအပါဝင်ကျွန်တော်တို့မိသားစုကိုပျော်ရွှင်မှုတွေအရန်ပေးနိုင်ခဲ့ပါတယ်ဟောင်ကောင်86နဲ့1990ကမ္ဘာဖလားတွေမှာကျွန်တော်တို့ကိုရင်ခုန်စိတ်လို့ရှားရအောင်အရန်လုံနိုင်ခဲ့ပြီးတော့1994ကမ္ဘာဖလားမှာအာဂျင်တီးနားရှုံးတော့ကျွန်တော်လည်းသူနဲ့အတူငိုခဲ့ရတာပါသူကအာဂျင်တီးနားနဲ့ဘောလုံးအတွက်အများကြီးလှုပ်ပေးခဲ့တဲ့သူပါလို့မာဆယ်လိုဆိုတဲ့အာဂျင်တီးနားပရိသတ်တယောက်ကပြောသွားတာဖြစ်ပါတယ်မာရာဒေါနာဟာမနေ့ကပုံမှန်အတိုင်းနှလုံးရက်ပြီးတော့သေဆုံးသွားတာဖြစ်တယ်လို့သူ့ရဲ့ရုပ်လောင်းကိုခွဲစိတ်ဆစ်ဆီးပြီးတဲ့နောက်မှာဆရာဝန်တွေကပြောပါတယ်မာရာဒေါနာသေဆုံးသွားတဲ့အတွက်အာဂျင်တီးနားအစိုးရကတော့နိုင်ငံတော်ဝမ်းလွဲပူဆွေးခြင်းအနေဖြင့်3ရက်ကြာသတ်မှတ်ထားတယ်လို့သမရုံးကပြောပါတယ်အာဂျင်တီးနားသမ္မတအယ်ဘာတိုဖာနန်ဒက်စ်ကတော့မနေ့ကစပြီးအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းကိစ္စရပ်တွေကိုရပ်ဆိုင်းထားမှာဖြစ်ပြီးတော့မာရာဒေါနာရဲ့နာယီအခမ်းအနားမကျင်းပခင်ဒီကာလအတွင်းသူ့ရဲ့ရုပ်အလောင်းကိုသမရနန်းတော်မှာထားရှိသွားမှာဖြစ်တယ်လို့ဆိုပါတယ်။မာရာဒေါနာဟာအာဂျင်တီးနားအသင်းနဲ့ကမ္ဘာဖလား၄ချိန်ကစားခဲ့ပြီးတော့1986မက္ကဆီကိုကမ္ဘာဖလားမှာတော့အာဂျင်တီးနားအသင်းနဲ့အတူပူးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ။ UI ကနေခြားသောရင်းနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ကြီးညာပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
။မန္တလေးတိုင်းဒေသကြီးမိုးကုံးမြို့ဒီတိုက်ပွဲကြောင့်ဒေသခံရန်နေချီတင်းရှောင်ခဲ့ကြရသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တိဦးနေဆက်အနီးမှာပောက်ကွဲမှုဖြစ်ခဲ့လို့စုံစမ်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါတမ်ရွန်နယ် TNLA ကတန်ပလောင်တပ်ဖွဲ့အကြဒီလ19ရက်နဲ့24ရက်နေ့တွေမှာရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်နဲ့မန္တလေးတိုင်းဒေသကြီးမိုးကုံးမြို့နယ်တွေအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ရာကလုံခြုံရေးအတွက်စိုးရိမ်လာကြောင်းဒေသခံတွေမိုးကုံးမြို့ပေါ်ကိုတင်းရှောင်လာကြတာပါတိုက်ပွဲကြောင့်တင်းရှောင်လာသူ900ကျော်လောက်ရှိနေပြီလို့လေမိုးကုံးမြို့ရှောလီဝိုင်းရက်ကွက်ရဲ့အုပ်ချုပ်ရေးမှူးဦးစိုးမြင့်က VOA ကိုပြောပါတယ်
မနေ့ကညနေပိုင်းပြီပေါ့နော်။သို့တော့ဒီမှာကျွန်တော်တို့ထားတဲ့နေရာ၅နေရာရှိတယ်။ဒီလူကြီးဖရာဘုန်းကြီးကျောင်းမှာတရားကျော်ထားတယ်။ကိစ္စကုတ်ဒီစုပရမညာခမ်းမမှာလည်း80လောက်ထားတယ်။နောက်အောင်မင်္ဂလာဓမ္မယုံမှာလည်း80လောက်ထားတယ်။ပိတ်ဆွေနှစ်ဒီစုနှစ်ချင်းအသင်းတော်မှာလည်း100ကျော်ထားတယ်။နောက်ကျွန်တော်တို့ရှမ်းကျောင်းပေါ့။တချို့လဲသူတို့နီးစပ်ရာအိမ်တွေမှာလာပြီးတော့ခိုလုံရတာတွေရှိပါတယ်။အဲ့တော့အားလုံးဆိုရင်940လောက်ရထားတယ်ဗျ
တင်းချောင်လာသူတွေဟာမာနာချောင်းကြီးအလဲရွာရှမ်းကုန်းစံလီစုကုန်းစံနဲ့ကြောက်ဝါရွာတွေကဖြစ်ပြီးစစ်ဆောင်တွေကိုတော့တက်ဆိုင်ရာဘာသာရေးအဖွဲ့အစည်းတွေနဲ့ရမီရပ်ဖတွေကကူညီထောက်ပံ့ပေးထားကြောင်းပြောပါတယ်ရွေးကောက်ပွဲလွန်ကာလမှာတမ်ဘရွန်နဲ့ရှမ်းပြည်နယ်မြောက်ပိုင်းခြေစိုက်လက်နက်ကိုင်အဖွဲ့တွေကအပြစ်ခတ်ရက်စဲထားပြီးနေကြရေးဆွေးနွေးဖို့ပြင်ဆင်တာတွေရှိပေမဲ့ဒေတာရင်းအခြေအနေတွေဟာတည်ငြိမ်မှုမရှိသေးသလိုပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းကြောင်မဲမျိုးနယ်အတွင်းမှာရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။မနေ့တုန်းကလည်းတရုတ်နိုင်ငံနဲ့နယ်စပ်မူဆယ်မြို့မှာည၈နာရီလောက်ကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးမူဆယ်မြို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကခရိုင်မှု ULSO ကအခုလိုပြောပါတယ်။
မစဲနဲ့နမ်ခမချက်လေအဲ့ဒါမဟုတ်ဘူးရှိတယ်ကျိုးဆိုပါကြီးပေါ့နော်အနားမှာပါငါ၈နှစ်ကျော်ကျော်လာပါခင်ဗျငါဖြစ်စင်ကတော့ဒီတုစစ်ကောင်းဆောင်ရဲ့အိမ်ရှိတယ်လေအတမိုင်းလို့ထင်ရတာပေါ့နော်အဲအတမိုင်းလို့ထင်ရတယ်အဲ့ဒါဖြစ်ဆံဝန်းထဲမှာဖြစ်ပြီးပောက်ကွဲသွားတယ်ထိခိုက်မှုမရှိဘူးနော်ထိခိုက်မှုမရှိဘူးလူသူတရိတ်ဆန်အပြည့်စည်လည်းမရှိဘူး
ပေါက်ကွဲမှုဖြစ်ပွားတဲ့နေရာကိုမြို့နယ်အုပ်ချုပ်ရေးရဲတမ်ဘရစတဲ့တက်ဆိုင်ရာတာဝန်ရှိသူတွေလာရောက်စစ်ဆေးခဲ့ကြပြီးလောလောဆယ်မှာတော့လက်သက်တည်ရဲ့ခံကိုစုံစမ်းနေစေဖြစ်ကြောင်းပြောပါတယ် ကျုံမြန်မာနယ်စပ်ကုန်းသွယ်ရေးရဲ့အချက်အချာဖြစ်တဲ့မူဆယ်ဒေသမှာလက်နက်ကိုင်အဖွဲ့အတော်များများလှုပ်ရှားနေပြီးပြစ်ခတ်တိုက်ခိုက်တာပေါက်ကွဲမှုဖြစ်ကြတွေဟာမကြာခဏဖြစ်ပွားလေးရှိပါတယ်မူဆယ်မြို့ဂရုနာပရာဟိတအတင်းကဦးတောင်းထုံကတော့ဗုဒ္ဓဦးနေညကပောက်ကွဲမှုဖြစ်ခဲ့ပေမဲ့ဒီကနေ့မှတော့ဒေသခံတွေဟာပုံမှန်အတိုင်းသွာလာနေကြကြောင်းပြောပါတယ
်ပုံမှန်ပါပဲဟုတ်ဒီနေရာလုံးပုံမှန်ပါပဲခင်ဗျဟုတ်ကျွန်တော်မူဆယ်ကလည်းဒီပောက်ကွဲမှုတွေကခဏခဏဖြစ်နေတဲ့အခါကျစိတ်တော်ပြောရရင်ဟိုမကူးစက်လို့နည်းနည်းလေးရိုးနေလို့ပေါ့ဗျာတော့
တမ်ဘောဒရင်မန်ပြန်ချာရေးအဖွဲ့ကတော့နန်းခမ်းမြို့ဘက်ကနေစိုက်ကဲနဲ့အမျိုးသားနှစ်ဦးလာရောက်ပြီးနေအိမ်ရှိလမ်းမပေါ်ကနေအိမ်ဝင်းအတွင်းကိုပစ်ခဲ့တဲ့လက်လုံပိုင်းပောက်ကွဲတာဖြစ်ကြောင်းနဲ့ဒီပောက်ကွဲမှုကြောင့်လူထိခိုက်တာမရှိဘဲခြံဝင်းနဲ့ကန့်နေတဲ့အလုသမားတန်လျားရဲ့မျက်နှာကျက်နဲ့ brain bomb man တချို့ကွဲအပျက်စီးကြောင်းဖော်ပြပါတယ်ဒီလ23ရက်နေ့ည8နာရီလောက်ကလည်းကချင်ပြည်နယ်မန်စီမြို့နယ်မဝင်းကြီးကျေးရွာမှာအမည်မသိလူနှစ်ယောက်ကစိုက်ကယ်စီးလာပြီးဦးထွန်းခင်ဆိုသူနေရှိမှာချထားခဲ့တဲ့နောက်အတံပိုင်းတစ်လုံးပေါက်ကွဲခဲ့ပြီးဒီပေါက်ကွဲမှုမှာလူထိခိုက်တာမရှိကြောင်းကင်မရာကသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ပြန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။လလမြတ်တဲ့ရှင်နေမရှိဘူးဆိုပြီးတော့ရွေးကောက်ပွဲတွေကျင်းပရှင်မှာခြံထားခဲ့တဲ့ရခိုင်ပြည်နယ်ကနေရာတော်တော်များများမှာအခုခါပြန်လည်ကျင်းပနိုင်တဲ့အခြေအနေမှာရှိနေပြီလို့ဒေသခံနိုင်ငံရေးတိုင်ဝမ်ကပြောဆိုနေကြတဲ့အကြောင်းတင်ပြပါမယ်ကျွန်တော်တတ်နိုင်ပါကာဗီနစ်စီဗေးတံကြားကျင်းပခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲမှာရှန်တားခဲ့တဲ့ရခိုင်ပြည်နယ်ကမြို့နယ်ကိုခုနဲ့ကြေးရွာအုပ်စုချို့မှာရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေရှိတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောနေကြတာပါရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့နေရာတွေမှာဒီနေ့မကုန်ခင်ကျင်းပနိုင်မယ့်အခြေအနေတွေဖန်တီးဖို့အဲရခိုင်လက်နက်ကိုင်အဖွဲ့ကတိုက်တွန်းထားတာကိုတမ်တော်ကကြိုဆိုလိုက်ပြီးတဲ့နောက်မှာတော့ရခိုင်ပြည်နယ်မှာစစ်ရေးတိမ်မာမှုတွေရောပွားလာနေရကရွေးကောက်ပွဲကျင်းပဖို့မျှော်လင့်ချက်တွေထွက်ပေါ်လာတာလေးဖြစ်ပါတယ်။စစ်ရေးပဋိပက္ခတွေကြောင့်နေရာဆွန့်ခွာသူတောင်းရှိရှိနေတဲ့ကြောက်တော်မျိုးတွေမှာဆိုရင်လေတိုက်ပွဲတွေကြောင့်ပျက်စီးသွားတဲ့ခြေရွာတချို့ကလွေရင်အခုခါရွေးကောက်ပွဲကျင်းပလို့ရတဲ့အခြေအနေရှိတယ်လို့ကြောက်တော်မျိုးတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
။နှစ်ဖက်ကျွန်တော်တို့လက်နက်ကအဖွဲ့စစ်နှစ်ဖက်ကလည်းပဲဒီရှိမှာကျွန်တော်တို့အလုံးပြည့်တဲ့အချိန်ပဲကျွန်တော်တို့ဒီစိတ်မဲ့တွေထုတ်ပြီးတော့မှအခြေအနေတစ်ခုပေါ်မှာတင်းကြီးအောင်ထင်းထားနိုင်တဲ့အနေအထားဖြစ်တဲ့အခါကျတော့အရင်ထက်တော့ပိုပြီးလူတွေကဒီစိတ်ပိုက်ဆိုင်ရာရုပ်ပိုက်ဆိုင်ရာပိုပြီးတော့ဒီလုံခြုံမှုဟိုပိုခံစားလာရတဲ့အခြေအနေမျိုးတွေရှိတယ်ပေါ့။အဲဒါတစ်ခုကြည့်တော့ဒီတွာလာလှုပ်ရှားပိုပြီးတော့တွာလာလှုပ်ရှားလို့ရလာတဲ့အနေအထားတွေအတော်တော်တော့ကျွန်တော်တို့လွတ်လွတ်လပ်လပ်ဖြစ်လာတဲ့အခြေအနေတွေကျွန်တော်တို့မြင်ရတယ်ပေါ့။ဆိုတော့ပြည်သူတွေကလည်းရွေးကောက်ပွဲကိုတော်တော်မျှော်လင့်နေကြတယ်တော်တော်လေးကိုဟိုဒီရွေးကောက်ပွဲမကျင်းပတဲ့အတွင်းနဲ့တော်တော်စိတ်မကောင်းဖြစ်ရတဲ့အနေထားမျိုးတွေတော့ကျွန်တော်တို့ရှိနေတယ်ဆိုတော့တကယ်လည်းလုံမယ်ဆိုရင်တော့ကြောက်တော်မျိုးအခင်းကျင်းကတော့ပြင်ကြောက်တော်မျိုးအနေထားတော့အဆင်သက်ရှိနေတယ်လို့ပဲကျွန်တော်တို့ဟိုပြောလို့ရတယ
်မကြသေးခင်ရှင်ဒီစီရေးပဏိပခတွေဖြစ်ပေါ်ခဲ့တဲ့ရတဲ့တော်မျိုးတွေမှာဆိုရင်လေပြစ်ခတ်တက်ခိုက်မှုတွေရပ်ဆိုင်းနေတာကြောင့်ရွေးကောက်ပွဲလုံနိုင်ဖို့မျှော်လင့်ချက်တွေထွက်ပေါ်နေပါတယ်ရတဲ့တော်မျိုးတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကတော့စစ်ရှင်ရောနေတာကြောင့်ရွေးကောက်ပွဲတွေကျင်းပမယ်ဆိုရင်ဖြစ်နိုင်တယ်လို့ပြောပါတယ်
ဟုတ်ကဲ့ပါဒီကျမတို့ရသေးတော်မျိုးနေမှာဆိုလို့ရှိရင်တော့ဒီကြောက်တန်းတိုင်းမျိုးတစ်ခုမှရှိဒီကြောက်တန်းတိုင်းမျိုးဖြစ်တဲ့အနည်းအနာရှိရောဟောပေါ့နော်ငါးရောဆောက်ရောလောက်ကပဲစီသေးချောင်အများကြီးရှိနေပါတယ်အဲ့ဒီစီသေးချောင်တွေကလည်းဟိုရသေးတော်မျိုးပေါ်မှာဆိုရင်သူတို့နေနေကြတာဖြစ်တယ်အဲ့ဒီအတွေ့အကြုံပေါ့နော်ဒီကြောက်တန်းတိုင်းမျိုးတစ်ခုမှရဲ့ကြောက်တန်းတိုင်းမျိုးတစ်ခုမှပဲမရှိတော့တဲ့သူတွေကလည်းစီသေးချောင်အဖြစ်ပဲဒီဒီပြင်လို့ဟိုရသေးတော်မျိုးပေါ်တော့မှချင်းနေတဲ့အတွက်လုံမယ်ဆိုရင်တော့လုံလို့ရပါတယ်။အကုန်လုံးလုံမယ်ဆိုရင်လည်းအခုအချိန်မှတိုက်ပွဲတွေရပ်ထားတဲ့အတွက်ပေါ့လို့လုံလို့ရတဲ့အခြေအနေဆိုတော့ပြေးနေရပါတယ်ရှင်။
ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာပြန်လည်ကျင်းပဖို့မျှော်လင့်ချက်တွေထွက်ပေါ်နေပေမဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့လုံခြုံရေးဆိတ်ရှရတဲ့အခြေအနေရှိတယ်ဆိုတာကိုလုံခြုံရေးတာဝန်ရှိသူတွေရဲ့တည်ပြုချက်ရဖို့လိုတယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လိုင်ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်ရရင်ကျင်းပဖို့စဉ်သိမ့်ရှိတယ်လို့ပြောပါတယ်။အဲ့
ဒါတော့ကျွန်တော်တို့ကတော့လေဟိုရွေးကောက်ပွဲစိတ်ဆောင်ရွက်ပေးမဲ့ကော်မရှင်အနေနဲ့ပဲပြောလို့ရတယ်လေ။အဲ့တော့တကယ်လို့ဒါကရွေးကောက်ပွဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကျင်းပပေးပါလို့ဟိုကျင်းနေရွေးကောက်ပွဲကော်မရှင်ကိုညွှန်ကြားလိုက်ရင်တော့လေဒါဆောင်ရွက်ပေးဖို့အစဉ်အသင်းပါဒီမှာဟိုရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ကြီးကြီးကြီးကြီးအကုန်လုံးကစိုးရိမ်တဲ့အလုံးအစဉ်အသင်းရှိပါတယ်
လလမြတ်တဲ့ရှင်တွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ပါဝင်ပြည်နယ်နေတိုင်း6ခုကမေးစင်တာနေမြေတချို့ကိုပေးပြတ်ခဲ့တဲ့အတွက်မေးစင်တာရှင်တန်းကျော်လောက်မေးပေးခွင့်ဆုံးရှုံးခဲ့ရတာပါနိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲညင်းရှင်းရှင်းနဲ့ကျင်းပနိုင်ခဲ့ပေါ့ဒေသတွင်းနိုင်ငံတကာတိုင်ဝမ်ကရှိကျခဲ့ကြပေမဲ့မေးစင်တာနေမြေတချို့မှာရွေးကောက်ပွဲအစီအစဉ်တွေဖိပြတ်ခဲ့ရတာပါဝင်စိုးရင်စရာရှင်တွေတချို့ရှိနေကြောင်းလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်အသက်နိုင်စစ်တွေမျိုးကနေတရင်ပေးပို့ထားတာဖြစ်ပါတယ်
ကဲ့ယောဂကာလာမှာစာဝတ်နေရေးအခက်ခဲကြုံနေရတဲ့အခြေခံလူဒန်းစားမိသားစုတွေကိုအစိုးရကထောက်ပံ့ကြေးပေးတဲ့အစီအစဉ်ပေါ်မကျေနပ်လို့တိုင်ကြားတဲ့စာတွေတောင်းနဲ့ချီရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအိမ်သနာထွန်းပါကဲ့ယောဂကာလာမှာအခက်ခဲကြုံနေရတဲ့ပုံမှန်ဝင်ဝင်မရှိသူအခြေခံလူဒန်းစားတွေကိုအစိုးရကထောက်ပံ့နေတာအခုဆိုရင်၄ချိန်ရှိလာပေမဲ့မကျေနပ်မှုတွေပေါ်ပေါက်နေစေဖြစ်ပြီးတော့တိုင်ကြားစာတွေကလည်းအခုဆိုရင်38,000ကျော်ရှိနေပြီလို့ပြည်ထောင်စုဝန်ကြီးရုံးဝန်ကြီးဦးမင်းသူက Facebook လူမှုကွန်ရက်မှာပြောဆိုထားပါတယ်တိုင်စာတွေရဲ့63ရာခိုင်နှုန်းလောက်ရှိတဲ့3000ခွဲလောက်ဟာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရလို့အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းဒေသကဖြစ်ပြီးတော့တိုင်စာတွေကိုစတင်စီစစ်နေပြီလို့လည်းရှင်းသားထားပါတယ်။ပထမဆုံးအကြိမ်အဖြစ်တနိုင်ငံလုံးရိတ်ခါ5မျိုးအကူအညီစပေးခြင်းကစလို့အခုနောက်ဆုံးအကြိမ်ငွေသားထောက်ပံ့တဲ့အထူးအစီအစဉ်တွေမှာရတဲ့သူတွေမရတာမရတဲ့သူတွေရတာတွေရှိခဲ့တယ်လို့သတ်မှတ်ထားတဲ့အတိုင်းအပြည့်အဝမရဘူးဆိုပြီးတိုင်တန်းတာတွေကန့်ကွက်တာတွေလည်းကြုံခဲ့ရတာပါ။ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အနောက်ပိုင်းမှာတော့ထောက်ပံ့ကြီးကိစ္စကိုပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတိုင်ကြားလာတာက30ကျော်ရှိပြီးထောက်ပံ့ကြီးမရတဲ့အတွက်ရရှိနိုင်ဖို့လျှောက်ထားတာက2000ဝန်းကျင်ရှိတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါရတယ်
။ဘယ်လိုကတော့ဆောက်ထားတဲ့ဒီလိုကတော့စီစစ်ကြရမှာပေါ့နော်စီစစ်ကြတဲ့ကိစ္စတွေကနားဆိုင်ရတယ်ရမီရပါတယ်ဘယ်လိုနေနဲ့စီစစ်ရမယ်ဥစ္စာရှိပါတယ်။ဥမာကျွန်တော်တို့ထောက်ပံ့ကြီးကိုစီးရင်တောင်းတော့ကကျွန်တော်တို့စစ်ကမလားကုန်မှာဖြစ်ပါတယ်ဘုဒ္ဓတရားလည်းပဲဆယ်လပိုင်းအထက်မှာရောက်လာတဲ့သူတွေတောင်းဆုလာတဲ့သူတွေရှိပါတယ်ခင်ဗျအဲဒီအတွက်ကိုလည်းကျွန်တော်တို့ရှင်းပြကြပါတယ်ဟိုပြည်သူလူထုအများစုကနိုင်ငံတော်ရဲ့ဟလာကျွန်တော်တို့ဒီပြည်ဝင်သတင်းဌာနကမဟုတ်တဲ့အခြားသတင်းစာချန်နယ်နဲ့ Facebook page တွေကနေပြီးတော့ဟလာဘယ်သူမှဆိုရရမယ်တို့ဘာညာတို့ဆိုတဲ့ဒီဟလာဟလာတွေကိုအမှန်မှတ်ယူပြီးတော့ဟိုသူတို့တွေလူသားချက်တွေသားတွေကိုတောင်းဆိုနေကြများပါတယ်ခင်ဗ
ျပြည်ထောင်စုဝန်ကြီးဦးမင်းသူကတော့တိုင်ကြားစာတွေကိုကြိုဆိုကြောင်းနဲ့အလေးအနက်ထားတုံ့ပြန်ဆောင်ရွက်ပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်လိုအပ်တဲ့သူတွေကိုအကူအညီပေးတဲ့အစီအစဉ်မှာအထက်နဲ့အောက်အဖွဲ့အစည်းတွေကြားမှာချိတ်ဆက်မှုအားနည်းချက်တွေနဲ့လိုအပ်ချက်တွေကိုပြုပြင်နိုင်ဖို့လည်းကြိုပမ်းဆောင်ရွက်နေတယ်လို့လည်း Facebook လူမှုကွန်ရက်မှာရေးသားထားပါတယ်နိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အာဏာပိုင်တွေရဲ့စီမံခန့်ခွဲမှုအားနည်းချက်ရဲ့ရလဒ်ဖြစ်တယ်လို့သုံးသပ်ပါတယ
်အစိုးရအဖွဲ့အစည်းအစဉ်အဆက်ရဲ့ပေါ့လေဒီစီမံခန့်ခွဲမှုကအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။အစိုးရရဲ့ထောက်ပံ့ခြင်းနဲ့ပတ်သက်တဲ့ဒီတိုင်တန်းမှုတွေကိုကြည့်မယ်ဆိုရင်စီမံခန့်ခွဲမှုအင်မတန်မှအားနည်းတာ၊နော်ဖျို့ဖျဲဖြစ်တာ၊နော်စနစ်မကျတာတွေကိုဟိုအထင်ရှားတွေ့နေရပါတယ်။အစိုးရအနေနဲ့ထောက်ပံ့ခြင်းပေးဝေတဲ့နော်ဒီလုပ်ငန်းကိုဟလာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေဟလာအစဉ်အဆက်အာစီမံခန့်ခွဲကုတ်ကဲပြီးတော့ဆောင်ရွက်နေတာကိုတွေ့ရပါတယ်။အဲတိုးတော်လည်းပဲတစ်ဖက်ကဟလာဒီတိုင်တန်းမှုတွေမကျေမနပ်မှုတွေရှိလို့ရှိရင်ဒီပြန်ပြီးတော့တော့တိုင်တန်းရတာကလည်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပဲဖြစ်နေတဲ့အခါကျတော့ဒီတိုင်တန်းမှုတွေအပေါ်မှာဟလာစုံစမ်းစစ်ဆေးပြီးတော့အေးအေးယူဆောင်ရွက်တဲ့အပိုင်းမှာတကယ်ထိရောက်အလုပ်ဖြစ်ပါမလားလို့လည်းမေးခွန်းထုတ်เสียရှိပါတယ်။အဲအဲ့ဒီလိုဟလာတိုင်တန်းမှုတွေနဲ့ပတ်သက်ပြီးတော့ဟလာတိုင်တန်းမှနော်အရေးယူဆောင်ရွက်တာတဲ့နော်ဒီအစိုးရအနေနဲ့ဟလာရက်ဖက်ဖွဲ့စည်းတွေသတင်းမီဒီယာတွေရဲ့ပြင်ပြမှုတွေနော်သတင်းဖော်ပြမှုတွေပေါ်မှာအခြေခံပြီးတော့ဆောင်ရွက်နိုင်မယ်နောက်ပြီးတော့အောက်ခြေမှာလည်းပဲတကယ်ဟလာစောင့်ကြည့်ပြီးတော့ ကျမဆောင်ရွက်နိုင်မယ်ဆိုရင်ဒီတဲ့ပို့ပြီးတော့အားကောင်းတဲ့နော်အခင်းချင်းတစ်ခုကိုပေါ်ဆောင်နိုင်လိမ့်မယ်လို့မြင်ပါတယ်
။အစိုးရကတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ကြုံခဲ့ရပြီးတဲ့နောက်စားဝတ်နေရေးအခက်အခဲကြုံနေရတဲ့အထက်ကအခြေခံလူဒန်းစားအဖြစ်သတ်မှတ်ထားသူတွေကိုပထမအကြိမ်အဖြစ်ဧပြီလနဲ့ဇွန်လမှာအင်ထောင်စုပေါင်း 9.4 သန်းအတွက်182ဘီလီယံဒုတိယအကြိမ်ဇူလိုင်နဲ့အောက်တိုဘာလမှာအင်ထောင်စု 9.4 သန်းအတွက်တအိမ်ထောင်ကျပ်2000နှုန်းနဲ့218ဘီလီယံကျော်တတိယအကြိမ်စက်တင်ဘာလမှာအင်ထောင်စုပေါင်း 9.8 သန်းအတွက်113ဘီလီယံကျော်ထောက်ပံ့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်အခုနောက်ဆုံးသတို့ထအကြိမ်ထောက်ပံ့မဲ့အစီအစဉ်မှာတော့ကက်ယောဂကူးစက်မှုအများဆုံးကြုံနေရတဲ့အတွက်အင်ဂျင်မထွက်ရအမိန့်ထုတ်ထားတဲ့ဒေသတွေကအခြေခံလူဒန်းစားမိသားစုတစုကို4000နှုန်းနဲ့ကြံဒေသတွေမှာတော့တစုကို2000နှုန်းနဲ့ခန့်မှန်းချီအင်ထောင်စုပေါင်း6သန်းကျော်အတွက်ကျပ်ငွေဘီလီယံ160ကျော်သုံးစွဲဖို့ရည်ရွယ်ထားတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ရနာထားရတဲ့ပြည်တွင်းလေကြောင်းလုပ်ငန်းတွေရှေ့လာတယ်မှာအစောဆုံးပြန်ဆောက်ဖို့ပြင်ဆင်နေတဲ့အကြောင်းတင်ဆက်ပေးခြင်းပါတယ်ကျွန်မကတော့စုစုပါကပ်ရောဂါကြောင့်စက်တင်ဘာလဇန်ကတည်းကပြည်တွင်းလေကြောင်းလိုင်းတွေကိုပြန်တန်းခွင့်ပိတ်ထားတာရှေ့သတင်းပတ်မှာတက်တန်းကုန်ဆုံးတော့မယ့်အချိန်မှာပဲလုပ်ငန်းတွေပြန်လည်ပတ်ခွင့်ပြုဖို့ပြင်ဆင်နေတာဖြစ်ပါတယ်နိုဝင်ဘာလကုန်အထိပြန်တန်းခွင့်ပိတ်ထားတဲ့ပြည်တွင်းလေကြောင်းလိုင်းတွေကိုတော့ကာယောဂါကာကွယ်ရေးစီမံရေးနဲ့အညီခွင့်ပြုဖို့စီစဉ်ထားတယ်လို့လည်းပို့ဆောင်ရတဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဝင်းခန့်က VOA ကိုပြောပါတယ
်ကျွန်တော် SOP ဟိုအတည်ပြုဖို့စောင့်နေပါတယ်လေစိတ်တမန်ဘလို့ဒီလိုလက်ရှိအနေအထားဒီဟာဟိုပန်ဒမစ်အရာဟိုဘလို့ဆေးဖြစ်မယ်ဆိုတာကို SOP တွေမျိုးမျိုးခွဲပြီးစဉ်းစားနေပါတယ်အဲ့ဒီဓာရီလည်းSOP မူကြမ်းတော့ဆွဲပြီးပါပြီအဲ့ဒါကို MOHS ကနေပြမဘိုးကွန်ပျူပြန်တင်ဖို့ရှိပါတယ်အဲ့ဒါတော့ဒီလောက်ဒီနေ့လောက်ဆိုတင်ပြီလို့ယူဆပါကျွန်တော်တို့မသိနိုင်တာကတော့အဲ့ဒါကိုကျွန်တော်တို့ဘက်ကတော့ဟိုအကြံပြုချက်တွေနဲ့ဟို MOHS ကိုညှိပြီးပါပြီ MOHS ကလည်းပြုစုပြီးပြီဘိုးကွန်ပျူတင်မယ်လို့ယူဆထားပါတယ်ဟာအဲ့ဒါပြီးမှပဲလုပ်လို့ရမှာလေ
မြန်မာနိုင်ငံမှာကာယောဂါကူးစက်သူလူနာတဲ့နေစဉ်ထောင်ကနန်းဝန်းကျင်ရှိနေပေမဲ့ကူးစက်မှုရောပါတဲ့နေရာတွေမှာကန့်သတ်ချက်တွေလျှော့ပေါ်ပေးဖို့နဲ့လုပ်ငန်းတွေလည်းပတ်ဖို့ပြင်ဆင်နေကြောင်းအစိုးရတာဝန်ရှိသူတွေပြောဆိုခဲ့ပြီးတဲ့နောက်လေကြောင်းလိုင်းတွေပြန်လည်ပြည့်စွက်ဖို့စီစဉ်လာတာလည်းဖြစ်ပါတယ်။ဒါပေမဲ့လေကြောင်းလိုင်းတွေပုံမှန်ပြန်ဖြစ်ဖို့ကတော့မတိကျသေးဘူးလို့လည်းဦးဝင်းခန့်ကပြောပါတယ်
။ဒီလကုံနောက်လဇန်တော့အလုံးမှန်းနေကြတာပဲပေါ့နော်။ဟာကျွန်တော်တို့လည်းဒီလိုပဲအလုံးမှန်းတဲ့အတိုင်းလဇန်တော့ဖြစ်နိုင်တယ်ဒါပေမဲ့အခုရက်ထိအပြေမရသေးဆိုရင်ကျွန်တော်တို့ပြင်ဆင်ချိန်၄-၅ရက်နဲ့ဆိုရင်ဒီဇင်ဘာ first week လောက်မှာတော့စာပြန်နိုင်မယ်လို့ယူဆပါတယ်။ဒါမှလည်းကျွန်တော်တင်တဲ့ airline ဆိုတာက customer ရဲ့ demand focus ကအရေးကြီးပါတယ်။သူတို့လူမရှိဘဲနဲ့ပြန်လို့ရမှာမဟုတ်ဘူးလေ။ကျွန်တော်တို့ကဖွင့်လာတော့ဖွင့်လိုက်မယ်ခီးတဲ့ရှိတဲ့ line တွေကို airline တွေကတွက်ချက်ပြီးပြန်တန်းဖို့ပေါ့နော်။
ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဖို့ကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ရောဂါကူးစက်မှုကိုထိန်းချုပ်လာနိုင်တာနဲ့အမျှကန့်သတ်ချက်တွေကိုရှော့ပေါ်ပေးမယ်အကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကအွန်လိုင်းမိန့်ခွန်းမှာပြောထားပါတယ
်ကျွန်တော်တို့လည်းဖြေလျှော့ပေးဖို့လည်းအများကြီးစူးစမ်းနေပါတယ်ဒီတော့အခြေအနေတွေနည်းနည်းထိန်းလို့ရတာနဲ့အမျှပြန်ပြီးတော့ဖြေလျှော့ပေးချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒါပြည်သူလူထုရဲ့စိတ်ဖြည့်ဆည်းမှုတွေတက်တာအောင်လို့နောက်ကျွန်တော်တို့စီးပွားရေးလည်းပြန်ပြီးလည်းပတ်အောင်လို့
ကယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်ပြန်မထွက်ရအမိန့်အပါအဝင်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားသလိုလူများထိတွေ့ဆက်ဆံမှုတွေကိုရှောင်ရှားဖို့စီးပွားရေးလုပ်ငန်းတွေကိုလည်းရန်နာထားရတာပါဒီလိုရန်နာထားရတာကြောင့်ပြည်တွင်းကလေကြောင်းလုပ်ငန်းတွေအထိနာရတယ်လို့လည်းပို့ဆောင်ရင်းနဲ့ဆက်သွယ်ဝင်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဝင်းခန့်က VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့ transport ဆိုတဲ့အတွက် airline တွေကစီးပွားရေးရဟိုတော်တော်ကိုချွတ်ချုံကြနေပြီလေရှင်းပြောရင်ဒါကျမကြီးဘက်ကတပိုင်းပေါ့နော်ပြည်တွင်းလေကြောင်းလိုင်းတွေအားလုံးကမဖြဲအောင်တမယ်အချက်တဲတွေတွေ့နေတဲ့ကြောင့်ပြည်သူတွေသွားကျင်တာလည်းတပိုင်းကျွန်တော်တို့ကပြေးကျင်တာလည်းတပိုင်းပေါ့နော်အဓိကတော့ရမရေးရလုံခြုံစိတ်ချရတဲ့အစီအစဉ်ဖြစ်ဖို့ပဲအရေးကြီးတာပ
ါပြည်တွင်းခီးစဉ်ပြေးဆွဲဖို့ကိုဒီဇင်ဘာမှာစနိုင်ဖို့မျှော်မှန်းထားပေမဲ့လေပြပလီကြောင်းလိုက်ခီးစဉ်တွေအတွက်ကတော့နိုင်ငံတွင်းကူးစက်မှုနေ့စဉ်ထောင်ကနန်းဝင်ချင်မှာရှိနေလို့ကယ်ဆယ်ရေးလေယာဉ်တွေကိုသာအဓိကထားအသုံးပြုရမယ့်အခြေအနေပါကိုဗစ်ရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတရားမှုတွေပေါ်ကုစားရေးအစီအစဉ်အပါအဝင်နိုင်ငံစီးပွားရေးတိုးတက်ဖို့အတွက်ဆောင်ရွက်သွားမယ်ရေတိုရေရှိစီမံကိန်းတွေကိုလည်းကိုဗစ်ဗဟိုကော်မတီအနေနဲ့ထုတ်ပြန်သွားဖို့ရှိပါတယ်။ကံရောဂါကြောင့်ပြည်တွင်းပြည်ပခီးစဉ်လေကြောင်းလိုင်းတွေကိုအခုလနိုဝင်ဘာလကုန်အထိပိတ်ထားပေမဲ့အထူးကယ်ဆယ်ရေးလေယာဉ်တွေကိုတော့ပြည့်စွက်ပေးနေတာပါ။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံက မွေးရမှန်ကိုခိုင်းနေအတွက်ငွေကြေးခွာချပေးနေသူတွေအဖြစ်တန်လျာရှိတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကနေရာတစ်ခုကိုဝင်ရောက်စီးနှင်းဖမ်းဆီးခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်မကအေးမှာပါဘန်ကောက်မြို့မင်းပူရီရမှာမွေးရစီမှန်ကိုသူတွေအတွက်ငွေကြေးခွာချနေတဲ့အထူးကွန်ရက်တစ်ခုကိုထိုင်းရနာပိုင်းတွေကဝင်ရောက်စီးနှင်းပြီးငွေကြေးအမြောက်များနဲ့တန်လျာရှိသူအမျိုးသမီးတူဦးကိုလည်းဖမ်းဆီးလိ ဲ့ကြောင်းကိုလည်းထိုင်းနိုင်ငံမူရစီဝါထိတ်ချုပ်ရေးအဖွဲ့ရဲ့အကြီးအကဲဝီချိုင်းချိုင်ရမွန်ကသတင်းထောက်တွေကိုပြောပြခဲ့ပါတယ်
။တော့လည်းพบหลักฐานว่าบริษัทนี้เขาไม่ได้ใช้ชื่อของเขาแต่ที่เราสอบสวนเนี่ยเข้ามานี่บ่อยครั้งซึ่งตรงนั้นก็มีการโอนเงินไปบัญชีเดียวกันเนี่ยกับที่นี่ในต่างในประเทศเพื่อนบ้าน
ซีเนชาภวยแก่ในโรงงานหามุ่ยเซวาหม่องกูยาก็นี่เตียมหมวยยาชิดาได้งวยเม้ฤดูขวาฉะไปนี่ดูฤทธิ์จ้องเนี่ยญมาနိုင်ငံဘက်ကมุ่ยหม่องกูตะมาฤดูငွေကြေးလွှဲပြောင်းပေးနေသူတွေဖြစ်ကြောင်းပြောဆိုသွားတာပါ။အာဏာပိုင်တွေဖမ်းဆီးတဲ့အချိန်မှာမြန်မာနိုင်ငံဘက်ကဗန်စင်းတွေကိုထိုင်းဘက်ငွေဘတ်တန်း 2,000 ကျော်လွှဲပြောင်းပေးပြီးဖြစ်တာကိုလည်းစစ်ဆေးတွေ့ရှိခဲ့ကြောင်းကိုလည်းပြောပါရယ်။အမေရိကန်ဒေါ်လာ 3,000 ကိုလည်းတွေ့ရှိသိမ်းဆီးခဲ့ပြီးစက်ရုံပိုင်ရှင်အမိခန္ဓာသူတရုတ်နယ်ဘွားအသက်34နှစ်အရွယ်ထိုင်းနိုင်ငံသူလင်ကိုလည်းဖမ်းဆီးခဲ့တယ်ဆိုပြီးထိုင်းမူရစီဝါနေနေရတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးမိတဲ့ငွေတွေကိုတော့နေဆက်မျိုးဖြစ်တဲ့မဲဆောက်မျိုးကတဆင့်မြန်မာနိုင်ငံတွင်းကိုပါဆယ်စနစ်နဲ့ပို့ဖို့ပြင်ဆင်နေတာဖြစ်ကြောင်းကိုလည်းဝေခံထွက်ဆိုခဲ့တယ်လို့လည်းထိုင်းရနာပိုင်တွေကိုကိုးကားပြီးဒေသခံသတင်းတွေကဖော်ပြကြပါတယ်။မနေ့တုန်းကတနေ့တည်းမှာပဲဘန်ကောက်နွန်ထဘူရီနဲ့ချင်းမိုင်တက်ခရိုင်မဲဆောက်စတဲ့နေရာ73ခုကိုဝင်ရောက်ရှာဖွေခဲ့ပြီးမူရစ်ကွန်ရက်နဲ့ဆက်နွယ်နေသူ12ဦးဖမ်းမိခဲ့ပေမဲ့2ဦးကတော့တဖက်နိုင်ငံကိုထွက်ပြေးသွားခဲ့တာကြောင့်ဖမ်းဝန်းလန်းထုတ်ထားတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံအပါအဝင်အရှေ့နဲ့အရှေ့တောင်အာရှဒေသတွေမှာမူရစ်စေဝါမှောင်ခုံမှုပမာဏဟာဒေါ်လာ87ဘီလီယံထက်မနည်းရှိခဲ့ပြီးဒီနှစ်ထဲမှာတော့မီတာဖက်တမင်းစိတ်ကြွမှောင်ခုံမှုက67ဘီလီယံအထိရှိခဲ့တယ်လို့လည်းကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝတ်မှုတိုက်ချဲ့ရေးယုံ UNODC ကခန့်မှန်းထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီလူပောင်တိဆောက်ရမှာအရက်ပဲအသင်းဖွဲ့တွေအလွန်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါရခင်ဗျာ
။အရက်ပဲအဖွဲ့အစည်းနဲ့ပတ်သက်ပြီးရေးသားထားတဲ့စာအုပ်စာရန်အတော်များများရှိပါတယ်။ဒီမိုကရေစီစနစ်ပြည်သူပြောထောင်ရမှာအရေးကြီးတာမူအရက်ပဲအဖွဲ့အစည်းတွေပါဝင်တဲ့အခန်းကဏ္ဍကိုအယုံဆိုင်ကြတာပါ။ဒါပေမဲ့အရသားကြီးပါလို့အရပဲ့အဖွဲ့အစည်းလို့ခေါ်တာမဟုတ်ပါဘူး။အသင်းဘဲဝန်ကြောင်းအတွက်စီးပွားရေးလုပ်သူတွေ၊ကုမ္ပဏီတွေ၊နိုင်ငံရေးပါတီတွေကိုအရသားအဖွဲ့အစည်းလို့မခေါ်နိုင်ပါဘူး။ကိုယ်သဘောနဲ့ကိုယ်ဆန္ဒအတိုင်းအရသားတွေစုပေါင်းဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေဖြစ်ပါတယ်။ရက်ွက်အသင်းကစပြီးပုဂ္ဂလိက NGO တွေအထိပါဝင်ပါတယ်။ရက်ွက်အသင်းအဖွဲ့တွေဟာစေတနာဝန်ထမ်းတွေဖြစ်ကြပြီးလာရေးနာရေးဘာသာရေးလူမှုရေးကိစ္စတွေဆောင်ရွက်ကြပါတယ်မြန်မာပြည်မှာဒီလိုရက်ွက်အဖွဲ့ပေါင်း2သိန်းကျော်ရှိနိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းပါတယ်ဒေတာကအရက်ပဲ့အဖွဲ့အစည်းတွေမှာတော့လက္ခဏာဝန်တန်းပါဝင်လေးရှိပြီးနိုင်ငံတကာ NGO တွေနဲ့ဆက်ထားတတ်ပါတယ်အစိုးရစီမံမှတ်ပုံတင်တဲ့အဖွဲ့ရှိတယ်လို့မှတ်ပုံမတင်သူလည်းရှိပါတယ်ဒီအဖွဲ့တွေများပြားလာတာမကြသေးပါဘူး
ဒေသခံအရက်ဖက်အဖွဲ့အစည်းအရေးအတွက်ကိုအမျိုးမျိုးခံမှန်းနေတာတွေ့ရပါတယ်။2003ခုနှစ်မှာကလေးသူငယ်ကယ်ဆယ်ရေးအဖွဲ့ကစစ်တမ်းကောက်ယူတဲ့အခါမှာဒေသခံ NGO အဖွဲ့290ရှိတယ်လို့ဆိုပါတယ်။ ရုံရင်းပျက်စီးလာတဲ့လူမှုစီးပွားရေးအခြေအနေကိုကောင်းမွန်အောင်လုပ်ဖို့အရက်ပဲအဖွဲ့အစည်းတွေပေါ်ထွက်လာတာဖြစ်ပါတယ်။စီဆိုးရတက်လာပြီးမကြမီ1990ပြည့်လွန်အစောပိုင်းမှာတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရဲဆဲလိုက်တာဟာလေအရက်ပဲအဖွဲ့အစည်းတွေပေါ်ပေါက်လာစေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မေတ္တာဖောင်ဒေးရှင်းနဲ့ငြိမ်းဖောင်ဒေးရှင်းဟာထင်ရှားပါတယ်။အစိုးရမလုံနိုင်တဲ့လူမှုရေးလုပ်ငန်းတွေကိုအရက်သားအဖွဲ့အစည်းတွေကဝင်ရောက်လုပ်ကံပေးရတာပါ။ရန်ကုန်မှာဆိုရင်2000ခုနှစ်မှာရုပ်ရှင်မင်းသားဦးကျော်သူဦးဆောင်နဲ့နိုင်ရေးကူညီမှုအသင်းဟာထင်ရှားလာပါတယ်။ဗုဒ္ဓဘာသာဝင်တွေဦးစီးရဲ့အသင်းဖြစ်ပေမဲ့ဦးကျော်သူကိုစာနမူနာယူပြီးအခြားနိုင်ရေးကူညီမှုအသင်းတွေလည်းပေါ်ထွက်လာပါတယ
်။2009တန်ခါအောင်ကျွမ်းမှုနဲ့2008နာဂစ်လေမုန်တိုင်းကာလမှာတန်ခါနဲ့အခြားဘာသာရေးအဖွဲ့တွေဦးဆောင်တဲ့အယတ္တအသင်းအဖွဲ့တွေအများအပြားပေါ်ထွက်လာပါတယ်။နိုင်ငံခြားအကူအညီမပါဘဲတည်ထောင်တဲ့အယတ္တအဖွဲ့အစည်းတွေဖြစ်ပါတယ်။ဒါပေမဲ့2008မှာဒေသခံ NGO နဲ့အပြည်ပြည်ဆိုင်ရာ NGO တွေပူးပေါင်းပြီး Local Resource Center လို့ခေါ်တဲ့ဖွံ့ဖြိုးရေးမန္တန်အဖွဲ့တည်ထောင်နိုင်တာဟာအယတ်ဖွဲ့အဖွဲ့တွေအတွက်အလွန်အကျိုးရှိပါတယ်။ Nagis မုံတိုင်းရဲ့ရလတစ်ခုပါပဲ။ရန်ကုန်မှာဌာနချုပ်ထားပြီးမန္တလေးလာရှိုးနဲ့မော်လမြိုင်မှာဌာနခွဲတွေဖွင့်ထားပါတယ်။ရပ်ဖက်အဖွဲ့အစည်း600ကျော်ရဲ့လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ပေးတဲ့မန္တန်အဖွဲ့ဖြစ်ပါတယ်
။နာဂစ်မုံတိုင်းမတိုင်မီကာလမှာအရပ်ဖက်အဖွဲ့အစည်း30နီးပါးတည်ထောင်နိုင်ခဲ့ပြီးနာဂစ်နဲ့ဦးသိန်းစိန်အစိုးရကြား3နှစ်တာကာလမှာအရပ်ဖက်အသင်းအဖွဲ့20ကျော်ပေါ်ထွက်လာကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရခေတ်မှာအရပ်ဖက်အဖွဲ့အစည်းအများဆုံးပေါ်ထွက်လာပါတယ်။အစိုးရဖွဲ့ပြီး3နှစ်အတွင်းအရပ်ဖက်အဖွဲ့အစည်း85ဖွဲ့ပေါ်ထွက်လာပြီးNLD အစိုးရလက်ထက်မှာ35ဖွဲ့ပဲပေါ်ထွက်ကြောင်းသိရပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုအနေနဲ့ထိထိရရောက်မလုပ်နိုင်တာတွေလည်းရှိပါတယ်။အရက်ဖက်အဖွဲ့အစည်းတည်ထောင်ပြီးမကြမီတည်ထောင်သူကစိတ်ပြောင်းပြီးအခြားစီမံကိန်းမှာသွားလုပ်တဲ့အတွက်အဖွဲ့ဝင်မရှိတဲ့အရက်ဖက်အဖွဲ့အစည်းနဲ့အဖွဲ့ဝင်တဦးနှစ်ဦးသာရှိတဲ့အရက်ဖက်အဖွဲ့အစည်းစတဲ့အမိခံအရက်ဖက်အဖွဲ့အစည်းတွေလည်းရှိနေပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်2014ဇူလိုင်လ18ရက်နေ့မှာအသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပါတယ်။အဲ့ဒီအရင်ကတရားဝင်မှတ်ပုံတင်တဲ့အဖွဲ့အစည်းအနည်းငယ်သာရှိပါတယ်။ဒါပေမဲ့2015နောက်ပိုင်းမှာတရားဝင်မှတ်ပုံတင်တဲ့အယတ္တအဖွဲ့တွေတိုးပွားလာတယ်လို့ Bouncy Facility ရဲ့2018စာရမ်းမှာဖော်ပြပါတယ်။2017မတိုင်မီကမှတ်ပုံတင်တဲ့အဖွဲ့အစည်းနှစ်ခုသာရှိပေမဲ့ဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာအဖွဲ့ပေါင်း60လောက်မှတ်ပုံတင်ကြပါတယ်။မပုံတင်ထားတဲ့အသင်းအဖွဲ့ဟာနိုင်ငံတော်အစိုးရနိုင်ငံခြားအစိုးရမဟုတ်တဲ့နိုင်ငံတကာ NGO နဲ့ပုဂ္ဂလိကအလူရှင်တွေပေးအပ်တဲ့အထောက်အပံ့ကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့အသင်းအဖွဲ့များမပုံတင်ဥပဒေအခန်း၈မှာဖော်ပြထားပါတယ်။အစိုးရအနေနဲ့မလုံနိုင်တဲ့အလို့ကိုတာဝန်ယူလုပ်ကင်ပြီးဒုက္ခရောက်သူဆင်းရဲနွမ်းပါးသူကိုကူညီတဲ့နေရာမှာအရက်ဖွဲ့အဖွဲ့တွေဟာစားဆောင်နိုင်တာကိုတန်လျာရှိစရာမလိုပါဘူး။ရပ်ဖက်အဖွဲ့တွေလို့ရကရင်အားကောင်းလာအောင်ကုလသမဂ္ဂနဲ့ PP ဆိုင်ရာကအခုညီပေးနေပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာသပင်ညှက်ရမှာကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်ကိုဗစ်ရောဂါကာလသပင်ညှက်ရမှာလူကြီးမခွာနိုင်တာအဖြစ်ညနာတဝိုက်ကိုလည်းထိတွေ့နိုင်ကဆိုင်တွေကအလုံးပိတ်တွေများတာမို့ကူးဆက်မှာစိုးရင်ရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စပယ်ညက်ဆိုင်တွေကလည်းကိုဗစ်ကူးဆက်မခံရရင်ဘလို့ပြင်ဆင်ကာကွယ်သင့်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေရောဂါကူးဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမိတ်ထားပါတယ်။ Okay ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလမှာကုနိုင်တဲ့နေရာတွေထဲမှာတစ်ခုအရေးပါတာဖြစ်တဲ့ဒီသပင်ညှက်ဆိုင်ပေါ်ဆရာနော်တယောက်နဲ့တယောက်နဲ့ခွာပြီးနေလို့မရတဲ့အနေထားဒီအလုံးပိတ်ခန်းမှာဖြစ်လေရှိတဲ့အနေထားဒီရတဲ့တစ်ဆင့်ကူးစက်မှုတစ်စုံတစ်ရာရှိမှစိုးရင်ရတဲ့အတွက်အဓိကဘလို့အကြံပေးတယ်လဲ
ရန်ကုန်မှာတော့ပေါ့နော်တော်တော်များများကသပင်ညှက်ရင်ကုမယ်ဆိုတာသိနေတော့လူရင်းကတ်တာဟိုစိတ်ပူတာပါနော်အဲဒါတော့တော်တော်များများသပင်သွားမညှက်ဘူးကြာတောက်တယ်ကို့အိမ်မှာပဲညှက်ခိုင်းတာမျိုးတွေညင်းစိုးစိုးကြီးနေကြတာမျိုးတွေအချို့လည်းကလုံးတုံးပလိုက်တဲ့ အဲ့ဒီသမီးညာဆရာမြေတော့ကလည်းကတ်ထားရတဲ့ညက်တဲ့နေရာကိုကိုညက်တဲ့သူရဲ့ပတိုင်းမွေးတွေပါဇက်တွေကိုကန်ရတာပေါ့နော်နှာခမ်းလေးကိုဆွဲယူပြီးတော့နှာခေါင်းမွေးရိတ်တာပတိုင်းမွေးရိတ်တာအဲ့ဒီမှာမှသူတို့မျက်နှာကိုကန်တွယ်ပြီးတော့နှိမ့်နေသေးတယ်လည်းရှိသေးတယ်ဇက်တွေနဲ့အဲ့ဒီမှာသမီးလျှော်ကြတာချို့ရသမီးစိုးရယ်သမီးကိုကန်ရတယ်ဒီနေရာတွေအကုန်လုံးတစ်ဇက်တစ်ဝိုက်မျက်နှာတစ်ဝိုက်ခေါင်းတစ်ဝိုက်ကိုကန်တွယ်ရတဲ့လုပ်ငန်းတွေဖြစ်နေတော့ခါကြတော့ COVID ကူးစက်မှုအမတန်အန္တရာယ်များတဲ့နေရာတွေပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အဓိကကာကွယ်ဖို့အတွက်ဘာတွေလှုပ်ဆောင်တယ်လဲ
နိုင်ငံတကာက CDC တို့ဘာလို့ညွန်ကြားချက်တွေမှာပြည်ညက်တာလည်းဖြစ်ဇက်ကြောနှိပ်ကြတယ်ကိုမလုပ်ပါနဲ့လို့အဲဝင်တဲ့လူတွေကစံစားဆိုင်မှာညှက်ပေးတဲ့လူတွေဝန်တန်းတွေအကုန်လုံးကမတ်စီကိုမဖြစ်မနေတက်မတ်ကလည်း N95 ပေါ့ surgical mask လောက်နဲ့မလုံလောက်ဘူးပေါ့တနိုင်ဆုံး COVID အတိုင်းပေါ့ဆင်းမှာဝင်လာမဲ့လူတွေကိုထိုင်ကုန်တွေကို၆ပေခွာပေးထားမှာမျိုးတွေအပြင်မှာဆောင်းလိုင်းထားတာမျိုးတွေတော့အခုကအလုံးကမ်းဖြစ်နေတယ်တော်တော်များများမှန်နေနဲ့ပြိပြီးရောရှေ့မှနောက်မှနေနဲ့ကုနိုင်စရာရှိတာပေါ့နော်အဲ့တော့သူတို့အတွက်ချက်ချက်မမှတ်တာအရင်ဆုံးကတော့ညှက်ပေးတဲ့လူတွေအကုန်လုံးက PPE လည်းပဲ2လောက်တော့ဝတ်စီခြင်းနဲ့မျက်မှန် goggle ပါတယ် N95 ပါတယ်ပေါ့နော်လက်အိတ်ပါမယ်အဲ့ဒီတော့တစ်ခါလာတဲ့လူတွေအကုန်လုံးကလည်းဒီတက်လာမှာပြီးတော့သူတို့ရဲ့ပစ္စည်းပစ္စည်းတွေကိုသခင်ညတော်မှာရှိရသဘောပေါ်တင်လိုက်တာမျိုးတွေမလုပ်မိအောင်တယ်လီဖုန်းတွေညက်မှန်နေအကုန်လုံးအိမ်မှာထားခဲ့ပေါ့နော်တို့ဝင်ချင်းအပြင်မှာအကားထဲမှာထားခဲ့ပေါ့ပြီးချိုးတင်အပွိုင်းမန့်နဲ့လုပ်ရင်တော့ပို့ကောင်းမယ်သူတို့ကပို့ပြီးတော့ပို့ဒီပိုင်းတက်ထားမှာပေါ့နော်အဲ့ဒါပြုံနေမဲ့အစားကြောက်ပြီးတယောက်ဝင်အဲ့တော့သုံးလဲကလထိုင်ကိုထိုင်ရပြီပေါ့အဲ့တော့ကိုယုံကြီးတွေဖွတ်တာပေါ့နော်အပေါ်ကနေသခင်လေးမကြတော့အဲ့ဒါလည်းတယောက်ကိုတစ်ခါဆုံးပေါ့အဲ့အဲ့သူထိုင်ပြီးသွားရင်သူကင်ပြီးသားထိုင်ပြီးသားပစ္စည်းပစ္စည်းတွေအကုန်လုံးဆိုပို့တက်စီတွေနဲ့ချရတာပေါ့နောက်တို့တဲ့ ready
ဟုတ်ကဲ့ဆရာနောက်ထပ်ရောသတိပြုတင်တာ
ကိုတော့ဆိုလို့ရှိရင်များသတင်းညက်သေးလေးကပုံးလေးနဲ့လာကြတာလေသူတို့တစ်တာလေးနဲ့သတင်းအောက်မှာထိုင်ခိုင်းပြီးတော့သတင်းညက်ပေးကြတာကအခုဒီခေတ်ကာလမှာအဲ့လိုပြန်လို့ရင်ကောင်းမလားလို့လေဝင်လူတွေကောင်းတယ်နှစ်ယောက်သလုံးကတော့မတ်စီတက်တာလက်အိတ်တက်တာအဲ့ဆိုရင်ခုအလုံးပိတ်ခန်းထဲမှာညက်တာတဲ့ဆိုင်ပို့ပြီးတော့ခန်းတွေကင်းတာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာနိုင်ငံတကာတွေအတွေ့အကြုံရရော
ဒီနိုင်ငံတကာရဲ့ပုံစံလေးကြည့်တဲ့ခါကျတော့ဒီခန်းထဲမှာတယောက်ပြီးနိုင်တယ်တယောက်ပို့တက်စီချမ်းရတယ်နောက်အသက်ကြီးတဲ့လူတွေယောဂရှိတဲ့လူတွေမလာပါနဲ့ကိုယ်မှာပဲကိုဖြစ်တယ်လို့နေလိုက်ပါဒီကမှာလက္ခဏာပြနေမလာနဲ့ပေါ့ဗျာပြီးတော့အဝမှာတెంပရေချာတိုင်းတာပေါ့နော်အဲ့ဒီဝန်တန်းတွေကလည်းသူတို့ကိုခန္ဓာမှာကပ်နေတဲ့ကိုဗစ်ပိုးတွေကိုတန့်တင်ပြဖို့အတွက်ဒီအခုစားတွေအကုန်လုံးကဒီနေ့အတွက်လဲပြရမယ်ပြောပြရမယ်တို့မရှင်းတစ်ခါလုံးပြရင်ဆွပြရမယ်အဲ့တော့ရေချိုးပြီးတော့မှအိမ်ပြရမယ်ဆိုတာမျိုးပေါ့နော်ဆက်ပြရတော့လက်တင်မကတော့ဇပင်တွေမှာရှော်ပြရမှာသူတို့ဇပင်တွေမှာလည်းသူကဇပင်မှာကိုဗစ်ပိုးဘယ်လောက်ရှင်နေနိုင်လဲလို့စိုက်ကြည့်တဲ့ခါကျတော့ဒီကောင်နာယီပိုင်းလို့ပြောတယ်အဲ့တော့ဒီလူမျိုးဇပင်ရဆက်ကဲမှာရှိတဲ့ပီဘောကတွေပေါ့ဥပမာတော်တော်များများကအလှတင်နေဆိုလို့ရှိရင်စိတ်ကြွေရတနာတွေဝင်လာတာမျိုးရှိတယ်အဲ့ဒီရတနာတွေပေါ်မှာတတုပစ္စည်းတွေပေါ်မှာပေါ့ဗျာကိုဗစ်ပိုးကကျနေ9ရက်တောင်ခံတယ်လို့ပြောတယ်တစ်သားနဲ့လောက်ထားတဲ့ပီဘောကတွေပေါ်မှာဆိုရင်4ရက်တောင်ခံတယ်ပလတ်စစ်ပေါ်မှာဆိုရင်2ရက်ခံတယ်စတီးနဲ့ပစ္စည်းပစ္စည်းကထိုင်ကုန်တွေပါတွေပေါ်မှာ2ရက်ခံတယ်ကတူဘူးဒီပေါ်မှာတရက်ခံတယ်ဒီဖန်ပရင်းမှမှန်ပရင်းပေါက်တွေပန်တကားတွေဆိုရင်တော့9ရက်လောက်တောင်ခံတယ်ဗျာတရင်းစာစက်ကူပေါ်မှာ3နာရီလောက်ပဲခံတယ်လို့တွေ့ရတယ
်ဟုတ်ကဲ့ဆရာကြီးနောက်သပင်လာပြတ်တဲ့သူတွေအနေနဲ့ရောနောက်ထပ်အတိကသတိပြုတင်လား
သပင်ရဆိုင်နဲ့ဝင်ရင်လက်သေးပါပြီးတော့သူတို့ကိုယ်ပိုင်ဒိတ်အီတွေနဲ့ပါဝင်လာရင်ပိုကောင်းတယ်ဟုတ်ကဲ့ဒီကဲမကင်ရအာဟုတ်ကဲ့လို့ကျင်တယ်အဲ့ဒီလက်အိတ်ကိုနေရက်ကန်နေတဲ့လက်အိတ်ကိုပေါ်ရတယ်ပွတ်ရတယ်နောက်ဆုံးကိုယ့်လက်ကိုလည်းပွတ်ရမှာပေါ့ဒါလက်အိတ်ကိုချွတ်သွားတဲ့ခါကျအဲ့ဒီဆိုင်မှာပဲကျွန်တော်ပြန်ချွတ်ပြီးထားခဲ့ရမယ်အတန်ကနေပြေးနိုင်ပိုကောင်းတာပေါ့နော်ကျွန်တော်ကိုနိုင်ငံမှာဥပဒေမထုတ်ထားပြီးမယ်ကျွန်တော်ကနေဒါနိုင်ငံတော်ရွန်တိုရဲ့ဥပဒေလေးကိုသွားလေ့လာတဲ့ခါကျတော့သူကအဝမှာဟိုကတခါလေးကိုပြောထားတာမတ်မတက်လာရင်ဇက်အိမ်မပါလာရင်မဝင်ရဘူးပြတူးပြီးရင်တူးပြီးတိုင်းသူကပိုးတက်စီနေဖျားမယ်ခိုင်ကုန်နေရောစုံလေကတိုင်းပဲဖြစ်ဖြစ်ခေါင်းကျော်သွားလို့ပလက်ကတိုင်းပလက်ကတင်ကြီးပဲဖြစ်ဖြစ်ဒါဒီအကုန်လုံးကိုလေဝန်ထမ်းတွေအကုန်လုံးကိုလေသူကစက်မှတ်ပြီးတော့ PPE ဝတ်စုံတွေဝတ်ရတာမတ်ကိုလည်းချိန်လုံးဖျက်ရဘူးခုက30လေးကိုရိုက်မယ်ဆိုပါတော့အဲ့တော့လာတဲ့လူတွေအကုန်လုံးကလည်းမတ်ကိုတက်ထားပြီးအဲ့ဒီရိမ့်မယ်လူကလည်းတက်ထားတော့အဲ့ဒီရိမ့်မယ်နေရာလေးကိုအဲ့ဒီချိန်လေးကြာမှဆိုခဏလေးဖြုတ်ပလိုက်တာပေါ့နော်ဂျိုးလေးကိုဒါလေးခြင်ပြီးတော့လုပ်ပေးမယ်ပြီးရင်အရက်ပြန်ပုတ်လိုက်ပါပြီးဂျိုးကိုပြန်တင်ပါအရက်ပြန်ပုတ်လိုက်ပါအဲ့လိုအဆင်ဆင်တော့အရက်ပြန်ပြီးစိတ်အေးကြီးနေတယ်ကိုယ့်အိမ်ထဲမှာအရက်ပြန်ပလင်းကိုအမြဲဆောင်ထားရမယ်သို့မဟုတ်စိုင်နေပဲဖြစ်ဖြစ်ဒီလိုလူများတဲ့နေရာတွေမှာများများသုံးလို့ရအောင်တော့ကျွန်တော်ထားပေးရမယ်အခုကျွန်တော်တို့ပြောထပ်မှာလဲဟန်ဂျယ်တွေနဲ့အရက်တံနဲ့လက်ကိုပုတ်ပြီးထွက်ရမှာပေါ့အဲဟဲဒရိုင်ယာတွေဟဲစပရေးတွေမသုံးပါနဲ့တုံးနေလို့ရှိရင်ပုံတွေနဲ့ပို့ပြီးလွင့်သွားမှာဒီခန်းထဲမှာလွင့်နေမှာဆိုလို့အဲဒီတော်ရန်တိုရဲ့ဥပဒေမှာအဲ့လောက်ထိတတ်မှတ်ထားတာရှိတာပေါ့နော်အဲ90မွေးနဲ့နှာခေါင်းမွေးရိတ်ကြတာကအတက်တဲ့ဆိုအထီးတွေ့နေအောင်သူကလုပ်သွားတာပေါ့နော်အဲဒီတယောက်ပြီးရင်လည်းနောက်တစ်ယောက်ကိုနောက်ထပ်လက်တွေချွတ်လဲတိုးတစ်ခါဆုံးပေါ့နော်ဒီပီပီကတော့ဝက်ထားပေါ့ပတ်စံခြေရာတော့မှတော်ရန်တိုမှာဆိုလို့ရှိရင်ကတ်တွေပါနေမဟုတ်ပေါ်ပဲနဲ့အွန်လိုင်းစနစ်နဲ့ခြေခိုင်းတာနော်အဲ့တော့ COVID စီးက ံဘလို့တတ်မယ်ဆိုအခုသဘင်ညဆိုင်နဲ့အလားတူပြင်ဆိုင်များမှာလည်းကိုဗစ်စီကံထွက်လာဖို့တော့လိုတင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာသူတို့လည်းလိုက်နာလိုက်နဲ့စီကံတော့ဖြစ်ရမှာပါဗျာ
ဟုတ်ကဲ့ဆရာဒီနေရာမှာပတ်စံပေးတဲ့အချိန်ပေါ့ဆရာနော်အဲ့ဒီအတွက်ကော
ကျွန်တော်ကတော့ကတ်သုံးတဲ့စနစ်တွေရဲ့ခုနဝိုင်ယာနဲ့ဆန်ဆာလောက်တာစိတ်မရှိတဲ့အခါကျတော့အဲ့ဒီပတ်စံတွေကပလတ်စတစ်အိတ်တစ်ခုတည်းကိုသူကထည့်ပေးရတာပေါ့နော်ဒီဘက်ကဆိုင်ဆင်ရလည်းမကင်ဘူးတို့ဘောက်စ်တစ်ခုထားတာပေါ့နော်အဲ့ထဲကိုထည့်လိုက်ဆိုပြီးပြီးတော့မှသူတို့ကပိုးတန့်ပြီးတော့သူတို့ကန်သုံးမယ်ပေါ့နော်ပြန်မှအမ်းမဲနဲ့အတိကျပေးတာမျိုးစနစ်လုပ်လိုက်ရင်တော့ပိုးအဆင်ပြေမှာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခါဒီဇပင်ညက်တဲ့အချိန်အတွက်ကော
10မိနစ်15မိနစ်ပေါ့နော်ဇပင်ရဲ့အပေါ်မှာဒီကမှရှော်တာတွေသိုးတာတွေရှိကြတယ်သိုးတာတွေကြတော့တခါကျ나ယူွက်လောက်ပေါ့တကယ်တမ်းက contact time ကိုအတက်နိုင်ဆုံးနင်းအောင်တော့လုပ်ရမှာပေါ့တက်နိုင်ဆုံး15မိနစ်မကြာအောင် service မျိုးကိုပေးနိုင်လို့ပို့ကောင်းတာပေါ့နော်အဲ့ဒါကြောင့်ပြူတင်ပြီးတော့ပြင်ဆင်ထားတဲ့စနစ်တွေသူလာမယ်ဆိုရင်ဘယ်လိုဇပင်မျိုးညက်ချင်တာသိုးအောင်မှာလားပါလာပါကြိုမိတာရွှေကြိုတင်ပြင်ဆင်ထားပါဘီဟိုသူတို့အလှမောက်တော့တယ်နဲ့စက်ကကြီးတစ်ခုနဲ့ပေါ့ဟိုအုတ်ခွန်ကနေပြီးတော့လက်မဝက်ချမ်းတယ်ဆိုလက်မဝက်ကိုချိန်လိုက်တယ်အကုန်လုံးဟူးဆိုသဘင်ကိုချလိုက်တာမြောင်အဲဒီအခါတော့အလုံးခန်းလဲသိပ်ပြီးတော့မကောင်းလာဘူးအဲ့တော့တကားကြီးခရဲမောက်ကြီးဖွင့်ရမယ်ဒီဒီထဲမှာ ventilation ပေါ့နော်ဟိုဘက်ဒီဘက်လေဆုပ် exhaust fan လို့ဟာမျိုးတွေလုပ်ထားပေးရမယ်ပုံစံမျိုးဆိုရှိလာနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထိုက်စော်လှုပ်ကြံခံရလို့တည်ဆုံခဲ့ရပါတယ်။မြမတက်မတော်နဲ့တအန်းပလောင်တက်ဖွဲ့ DNA လေးတို့အကြာမိုးကုတ်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့ရွေးကောက်ပွဲကျင်းပပြီးစီးတဲ့နောက်ပိုင်းရှမ်းပြည်နယ်အတွင်း COVID-19 ကူးစက်မှုတစ်နေ့တစ်ခြားတိုးလာနေတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးထိုက်စော်ဟာပြီးခဲ့တဲ့ဇနီးနေ့ကအမည်မသိသနတ်သမားနှစ်ဦးကသူ့နေအိမ်မှာဝင်ရောက်ပစ်ခတ်ခဲ့ပါတယ်ဦးထိုက်စော်ကိုကြောက်မဲဆေးရုံကိုပို့ဆောင်ပြီးတဲ့နောက်ဆေးရုံမှာပဲဆုံးသွားခဲ့တာပါဦးထိုက်စော်ရဲ့အလောင်းကိုမိသားစုနဲ့ဆွေမျိုးတွေကနိုဝင်ဘာလ22ရက်ကတကြိုပေးရမှာရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ဦးဆောင်တဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တွေဇာပနတ်အခမ်းအနားတက်ရောက်ခဲ့ပါတယ်ကနေ့အထိဦးထိုက်စော်ကိုပြစ်ခတ်တဲ့တနတ်သမားတွေကိုတော့မဖမ်းမိသေးပါဘူးကြောက်မဲမြို့မှာ2020ခုနှစ်အတွင်းအရက်သား10ဦးကျော်တပ်ဖြတ်ခံရပြီဖြစ်ကြောင်းလူမှုကူညီရေးအဖွဲ့တွေကပြောပါတယ်
မြမလက်မတော်နဲ့တန်မျိုးရာလူမျိုးရေးလက်မတော် TNL တို့ကြားမိုးကုတ်မြို့နယ်လွေဦးနားတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ24ရက်နေ့ညမှာတော့မိုးကုတ်မြို့နယ်လွေဦးနားတဝိုက်မှာတိုက်ပွဲဖြစ်ပွားရမှာတိုက်ပွဲကြောင့်ကြောက်ဝါကြောက်ပုံမန္နာပိန့်ပိန့်နားတဝိုက်ကရွာသားတို့လည်းမိုးကုတ်မြို့ပေါ်ရပ်ကွက်တွေမှာရှိတဲ့ဘုံကြီးကျောင်းတွေဖျားရှိကူကျောင်းတွေနဲ့နိဆတ်ရဆွေမျိုးအိမ်တွေပြင်မိုးကုတ်မှာရှိတဲ့လီစုမျိုးရာဖုံပြိုးသွေးသေးပါတီယုံကိုလည်းရောက်ရှိလာသူတွေရှိတယ်လို့ပါတီရဲ့ဗဟုသုဥစ္စာတော်ခင်မာဦးကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကမိုးကုတ်မြို့နယ်ရွှေညောင်ပင်နဲ့လွယ်ရောက်နားတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မိုးကုတ်နဲ့မိုးမိတ်နားမှာရှိတဲ့လွယ်စားကျေးရွာနားတဝိုက်မှာလည်းနိုဝင်ဘာလ25ရက်နေ့မနေ့ပိုင်းမှာပြစ်ကတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ချင်းပင်နယ်ရဲ့မြို့တော်ဟာခါမြို့တောက်သုံးရေလုံလောက်စွာရရှိနိုင်ရေးအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကအကောင့်ထယ်ဖော်ဆောင်ဖို့စီစဉ်နေတဲ့နှွေချောင်းဆယ်ရေလောင်တမန်တိဆောက်ရေးစီမံကိန်းကိုလျှံမြေပိုင်ရှင်တွေကဆန့်ကျင်ကန့်ကွက်မှုဖြစ်ပွားနေပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့အနေနဲ့နှွေချောင်းဆယ်ရေလောင်တမန်ကိုပြည်နယ်ငွေလုံးငွေရင်းရန်ပုံငွေစက်တန်း2000ဖြင့်2021နှစ်စမ်းမှာစတင်တိဆောက်ဖို့ပြင်ဆင်နေတာပါ။ဒါပေမဲ့အဲ့ဒီစီမံကိန်းပတ်ဝန်းကျင်မှာတည်ရှိနေတဲ့လျှံမြေပိုင်ရှင်တွေကအဲ့ဒီစီမံကိန်းအကောင့်ထဲဖော်ဆောင်မယ်ဆိုရင်ဘိုးဘွားစင်ဆက်ကလေးကအသက်မွေးဝမ်းကြောင်းအဖြစ်လောက်ကင်လာကြတဲ့လျှံမြေတွေဆုံးရှုံးပျက်စီးမဲ့အပြင်လွယ်လွင်ပြင်ရဲ့သဘာဝအလတရားတွေလည်းပျက်စီးသွားနိုင်တယ်ဆိုပြီးဆန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်လွယ်လွင်ပြင်ဒေသမှာအစိုးရအမိပေါက်လျှံမြေပိုင်ရှင်အနည်းဆုံး19ဦးလောက်ရှိပြီးစပားစပစ်ချံငါးကန်ကြက်နွားမွေးမြူရေးလုပ်ငန်းတွေလောက်ကင်နေကြသူတွေဖြစ်ပါတယ်
ဒီခိုင်ပြည်နယ်မှာရခိုင်လက်နက်ကန်ဖွဲ့အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေရောကြသွားတဲ့အတွက်တချို့ဒေသတွေမှာစစ်ဘေးရှောင်သုံးခတ်တဲ့တချို့နေရပြောင်းနေကြပြီးဖြစ်ပါတယ်။အစိုးရစိတ်ကြောင်းတွေကြေးရွာတွင်ဝင်ရောက်လာတဲ့အတွက်ဗျမ်းချောင်းတပြူတောင်သရာဦးဖန်ကားစတဲ့ကြေးရွာတွေကကြောက်ဖြူမြို့ပေါ်မှာခိုးလုနေတဲ့ဒုက္ခတွေတဆောင်ကဟာစစ်ကြောင်းတွေမရှိတော့တဲ့အတွက်အခုကအာလုံးနီပါနေရကိုပြောင်းသွားကြပြီးဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်။မြအူးမင်းပြရတိတောင်နဲ့ဘုံလူကျုံမြို့နယ်တွေမှာနေရဆွတ်နေရတဲ့ဒုက္ခတွေတွေဟာလည်းအခုအခါစပွားရိတ်သိမ်းချိန်ဖြစ်တဲ့အတွက်နေရပြောင်းချင်နေကြပေမဲ့လည်းစိုးရိမ်မှုတွေရှိနေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်
။မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ယုံမှန်မွေးရဆေးလာဖြတ်ကြတဲ့ဆေးဆွဲလူငယ်တွေလှစင်ရေအတွက်တိုးများလာတဲ့အတွက်စားနပ်ရိတ်ခါနဲ့နေစရာနေရာအခက်အခဲဖြစ်ပေါ်လာနေပါတယ်။မိဘအုပ်ထင်းသူတွေကိုယ်တိုင်လာရောက်အနှံနဲ့မွေးရဆေးလာဖြတ်သူလက်စင်ပုံမှန်50ဦးဝန်းကျင်ခန့်ရှိနေတဲ့အပြင်ခရိုင်ဌာနချုပ်မှလက်ရှိထိန်းသိမ်းထားတဲ့တဆင့်ခန့်မွေးရဆေးဝါလက်လီရောင်းချသူလူငယ်40ဦးခန့်မှလည်းအမျိုးသမီးတွေပါဝင်နေတဲ့အတွက်တည်တံ့ထားရှိဖို့နေရာလုံလောက်မှုမရှိဘူးလို့မွန်ပြည်သက်ပါတီတထုံခရိုင်အတွေ့ရမှုနိုင်ကွန်းဆိုင်ကဆိုပါတယ်အစိုးရအထောက်ပံ့လုံးဝမပါတဲ့မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေရှိတထုံခရိုင်မော်လမြိုင်ခရိုင်နဲ့ဒဝဲခရိုင်ဌာနချုပ်ရှိမွေးရဆေးဝါပြန်လည်ထူထောင်ရေးစခန်းမှာမွေးရဆေးဆွဲသူတွေကိုလက်ခံကုသပေးရေးနဲ့ဘဝတက်တဖန်ပြန်လည်ထူထောင်ရေးအစီအစဉ်တွေကူညီပေးနိုင်ရေးအတွက်ရည်ရွယ်ဖွင့်လှစ်ထားတာဖြစ်ပါတယ်
ဒီမိုကရေစီအကျိုးပြုကိရသမတော် DGPA ကနေကလေးစစ်သားအုံပြုနေတာကိုအဆုံးသတ်တဲ့အနေနဲ့ကလေးစစ်သားအုံပြုမှုကာကွယ်သားစီရေးဆိုင်ရာသဘောတူစာချုပ်ကိုနိုဝင်ဘာလ20ရက်နေ့မှာလက်မှတ်ရေးဆိုးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီသဘောတူစာချုပ်လက်မှတ်ရေးထိုးခြင်းခန်းနာကိုတော့အွန်လိုင်းပေါ်မှာပြင်ပပြုလုပ်တာဖြစ်ပြီးစာချုပ်ကိုမြန်မာနိုင်ငံရှိကလေးခွေးရေးကိုပြင်းထန်စွာချုံဖောက်နိုင်မှုအပေါ်စောင့်ကြည့်လေ့လာရေးနဲ့အစိုးရခံရေးအင်အားစုဖြစ်တဲ့ CDFMR တို့အကြားလက်မှတ်ရေးဆိုးတာလည်းဖြစ်ပါတယ်။အတိတ်တည်တွေအနေနဲ့ငင်းချိုင်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာဒင်မျိုးဝင်းပါဝင်နိုင်ငံတကာစုစံနမန်တန်ယုံဖွဲ့ဝင်တွေနဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတကာကိုယ်စားလှယ်တချို့ကပါဝင်တက်ရောက်ခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရွေးကောက်ွယ်ကျင်းပပြီးစီးတဲ့နောက်ပိုင်းရှမ်းပြည်နယ်အတွင်းကိုဗစ် -19 ကူးစက်မှုဟာတနေ့တခြားတိုးလာနေပါတယ်။လန်ဘန်ဆက်တွေ့ရေးခက်ခဲပြီးမြို့ကြီးပြကြီးနဲ့အလံဝေးတဲ့ရှမ်းပြည်နယ်တောင်ပိုင်းမြို့နယ်တွေအထိကိုဗစ် -19 အတည်ပြုလူနာတွေလည်းရှိလာနေပါတယ်။ဒီအခြေအနေကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်။
ရှမ်းပြည်နယ်မှာကိုဗစ် -19 ကူးစက်မှုဟာမတ်လကစပြီးနိုဝင်ဘာလအထိစုစုပေါင်း325ဦးရှိပြီဖြစ်ပါတယ်။အဲ့ဒီအ내ရွေးကောက်ပွဲကာလကမဲသွားပေးရင်မဲဆန္ဒရှင်ရောမဲယုံမှုနဲ့တာဝန်ကျသူတွေကပါကွာရန်တင်းဝင်ကြရတဲ့အဖြစ်ကနေစပြီးဒီနေ့အထိရောဂါပိုးကူးစက်ခံရသူ150နီးပါးတိုးလာတာဖြစ်ပါတယ်။လမ်းမဆက်တွေခက်ခဲပြီးစီးပွားရေးလမ်းမဟုတ်တဲ့ရှမ်းပြည်တောင်ပိုင်းလင်းခေမိုင်ပန်မြို့မှာလည်းတပတ်အတွင်း2ဦးအထိကိုဗစ် -19 ကူးစက်သူရှိလာနေပါတယ်။သို့ပေမဲ့ဒေသခံလူထုအနေနဲ့ကျန်းမာရေးစောင့်ရှောက်မှုအားနည်းနေတယ်လို့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့လင်းခေမြို့ပြည်နယ်လွတ်တော်ကိုယ်စားလှယ်မဲဆန္ဒနယ်အမတ်တက်ကဦးဆိုင်အောင်ခင်ကရှမ်းဘာသာနယ်အခုလိုပြောပါတယ်
။
လမ်းတွေဈေးတွေမှာတွားလာနေကြတဲ့ဒူဒူလူထုတွေကအယံပေါ်ရော့လာနေကြတယ်။မတ်စမတတ်တာတယောက်နဲ့တယောက်နီးနီးကပ်ကပ်နေနေကြတာတွေလုံနေကြတယ်။ပွဲလမ်းတပင်တွေတာရင်နာရေးပွဲတွေလည်းလုံနေကြတယ်။လူတွေလည်းတွားကြတယ်လေ။တကယ်ဆိုဒီယောဂါဘိုးကဘူးနဲ့ကပ်လာလဲဆိုတာကိုမတိနိုင်ကြဘူးလေနော်။တတိကြီးကြီးထားစေချင်ပါတယ်။
လင်းခေမြို့မှာပြီးခဲ့တဲ့19ရက်နေ့တုန်းကရန်ကုန်တိုင်းကနေတာဝန်ကျပြောင်းရွှေ့လာတဲ့ရဲဝန်ထမ်းတဦးထံမှကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိခဲ့တာဖြစ်ပြီးနိုဝင်ဘာလ22ရက်နေ့ကျတော့လင်းခေနဲ့မိုင်30အကွာမှာရှိတဲ့မိုင်းပန်မြို့မှာကိုဗစ်ရောဂါကူးစက်အတည်ပြုလူနာတဦးထပ်မံစစ်ဆေးတွေ့ရှိခဲ့ပါတယ်။အခုလိုတိုးလာတာဟာကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်ကိုမလိုက်နာကြလို့ဖြစ်တယ်လို့ရှမ်းပြည်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာသဝနကူကအခုလိုပြောပါတယ
်ခုစကန်ဝေးမှာလူတွေစီကန်လိုက်တာမှာတော်တော်နည်းလာတယ်အသွားအလာတွေလည်းရှိနေသေးတယ်လို့မတ်စတာတွေပါတွေကလည်းအဲစဖြစ်တော့ရှင်းလာပိုင်းကတော့တက်လိုက်ကြတယ်ခုနောက်ပိုင်းတော့မတ်စတာတွေလည်းနည်းလာတော့ပေါ့နော်ပြီးတော့နောက်တစ်ခုကသတင်းပေးပို့မှုအားနည်းတယ်အဲ့ဒါကြောင့်မလို့ဌာနဆိုင်ရာကြီးကျန်းမာရေးကဘလောက်ဟိုပြပြလူတွေကမလိုက်တာဘူးဆိုရင်တော့ဒီဟာပြတ်မှာမဟုတ်ဒီရောဂါကြီး
လက်ရှိမှာလည်းပိတ်ထားတဲ့ခေးသွားလဲပတ်တဲ့နေရာတွေကိုလည်းပြန်လဲခွင့်ပြုထားပြီးစားတောက်ဆိုင်ထိုင်ခွင့်ပြုမှုတွေလည်းတင်းကျပ်တာမရှိတော့တာကိုတွေ့ရပါတယ်။အခုလက်ရှိရှမ်းပြည်မှာနိုဝင်ဘာလ24ရက်နေ့အထိကိုဗစ်အတည်ပြုလူနာ325ဦးရှိရမှာရှမ်းပြည်မြောက်ပိုင်းက86ဦးရှမ်းပြည်တောင်ပိုင်းက239ဦးနဲ့ရှမ်းအရှေ့မှာဆိုရင်12ဦးတို့ဖြစ်ပါတယ်လက်ရှိဆေးရုံမှာဆေးကုသမှုခံယူနေသူကတော့139ဦးရှိနေပါတယ်
ဆက်ပြီးတော့စစ်ပေးဆောင်ပြီးသူအမြောက်များခိုးလုံနေကြတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့မှာကိုဗစ် -19 ပိုးတွေ့လူနာ၄ဦးတွေ့ရှိပြီးတဲ့နောက်မှာတော့အစုလိုက်နဲ့နေထိုင်နေကြရတဲ့စစ်ပေးဆောင်စခန်းတွေမှာကိုဗစ်ကူးစက်မှုတွေဖြစ်ပွားလာမှာကိုစိုးရိမ်ပူပန်နေကြပါတယ်။အကြောင်းဆိုကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်းအင်ကတင်ဆက်ပေးထားပါတယ်
။ပလောဝမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကရန်ကုန်ကနေပြန်လာတဲ့ကျောင်းသား၄ဦးထံကိုဗစ်ပိုးတွေတွေ့ရှိခဲ့ရတာဖြစ်ပြီးကိုဗစ်ကာကွယ်ရေးသုံးဆောင်ပစ္စည်းတွေလိုအပ်ချက်မြင့်မားနေတာကြောင့်စစ်ပေးချောင်စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးစက်ပြပွားလာမှာကိုစိုးရိမ်ရတယ်လို့ပလောဝမြို့နယ်တိုက်ပွဲချောင်နဲ့သဘာဝဘေးကူညီရေးဖွဲ့ဥက္ကဋ္ဌဦးဆန်လီကပြောပါတယ
်။ဒီမှာဟိုရောဂါပိုးပြည့်ပြီးဆိုတော့စိုးရိမ်တာကိုစစ်ပွဲချောင်တွေကတော့အပြင်းနဲ့အခုစနေကျွန်တော်တို့အကန့်နဲ့ရှုံးတာမထွက်နဲ့ဆိုဒီဟာလိုအပ်ရင်မလိုအပ်ရင်မထွက်နဲ့ဆိုတော့ဟိုအပြင်းကိတ်မထွက်ခိုင်းလို့ကြာကျွန်တော်တို့ကအမှန်တရှိရေးလို့ပြောလို့ဆိုတာကအခုတစ်ခေါက်တည်းဆောင်လေးကိုလှူတာဒီတည်းအဲ့ဒီချိန်ကိုတုံးတုံးပေါ့အဲ့လိုပဲပြေးနိုင်တာရှိတယ်အခုနောက်ပိုင်းကတော့မပြေးနိုင်တော့ဘူး snow mask တွေလည်းတချို့တွေကမဝယ်နိုင်ဘူ
းလက်ဝတ်မြို့နယ်ဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ CA ပြည်ပကဖြစ်ပေါ်ရဇေတာတစ်ခုဖြစ်ပြီးအခုခါပလက်ဝတ်မြို့ပေါ်စစ်ဘေးချောင်စခန်းတွေမှာစစ်ချောင်ဥယျာဉ်9000နီးပါးခိုးလုံနေကြရပါတယ်အလားတူစစ်ပေးချောင်ပြည်သူ3000ကျော်ရှိတဲ့ပလောဝမြို့နယ်စမီမြို့စစ်ချောင်စခန်းတွေမှာလည်းကိုဗစ်ရောဂါပိုးကူးစက်မှုဖြစ်ပွားလာမှာကိုစိုးရိမ်ပူပန်ရတယ်လို့စစ်ပေးချောင်ပြည်သူတို့ကူညီဆောင်ရွက်ပေးနေတဲ့ပြည်ပဟုတ်အဖွဲ့ဒါရိုက်တာဦးစော်လီအောင်ကပြောပါရစေ။
ကျွန်တော်တို့ကခုကိုဗစ်ကခုလောလောဆယ်ရတော့စမီမြို့မှာတော့တယောက်မှတော့ပိုစတစ်ပါမတွေ့သေးပေမဲ့ကေလို့မြတ်ခေမယ်ဆိုရင်တော့တိုက်ပွဲဆောင်မှာကလူစုလူဝေးကနေ့တိုင်းဖြစ်တယ်ဆိုတော့ဖြစ်ပြီးသားဆိုတော့တို့ကသူ့ပြုံပြီးမှနေလာတဲ့အခါမှာတော့အဲ့လိုမျိုးဖြစ်သွားခဲ့မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီတက်ကြီးဟိုပိုင်းလေးကိုတည်ဆုံးမှုတွေလည်းရှိနိုင်ပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောချင်ပြီးတော့ခက်တာကကျွန်တော်တို့ဆီမှာကတလိပ်စမ်းတဲ့ဟာလည်းမရှိဘူးပါခရီးယာမှာမရှိ
အခုလက်ရှိမှာတော့ပလောဝမြို့အဝင်အထွက်တွေမှာစစ်စည်ရေးဂိတ်တွေစားရှိပြီးကိုဗစ်ပိုးသွေးရှိတဲ့ဒေသကနေဝင်ရောက်လာသူမြည်တူမစို့ကျန်းမာရေးဌာနကဆုတ်ပြန်ချက်နဲ့အထောက်အထားတွေမပါရှိသူတွေကိုလည်းကွာရန်တင်းစားရှိထားပါတယ်ခင်ဗျာ
အခုဆက်ပြီးတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းကြောင့်မဲမြို့နယ်မှာ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်ဦးထိတ်စောဟာအမည်မသိတဲ့နတ်သမားနှစ်ဦးကပြစ်ခတ်လို့တည်ဆုံးခဲ့ပါတယ်။မြန်မာတပ်မတော်နဲ့တအားအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့အကြားမိုးကုတ်မြို့နယ်လွယ်ဦးနားရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်ပတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
နိုဗ ెంబ ာလ26ရက်ကြာလရင်းနေညအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မောင်ကတလှည့်ပြောပါအောင်မယ်ရှင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါကြောင့်သေဆုံးသူဟာမေလတည်းကဆိုရင်အများဆုံးအဖြစ်နဲ့ပုတ်ထုနေတုန်းကဆန်ကျင်တင်ခဲ့ပါတယ်။သေဆုံးသူ2300နီးပါးရှိခဲ့တယ်လို့အတည်ပြုလူနာသက်ကလည်း2သိန်းနီးပါးရှိခဲ့ပါတယ်။ကိုဗစ်ကြောင့်ဆေးရုံတက်ရသူကလည်းပုတ်ထုနေတုန်းက19000ကျော်နဲ့ဆန်ကျင်တင်အောင်များပါတယ်။အခုလိုအခြေအနေမှာပဲအမေရိကန်မှာကျေးဇူးတော်နေ့ Thanksgiving နေ့ဒီကနေ့ဆင်နွှဲနေကြတာမို့ကူးစက်မှုတွေပိုပြီးတိုးလာမှာကိုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ပြည်နယ်တော်တော်များများမှာတော့ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုပြည်내တာဝန်ရှိသူတွေကထုတ်ပြန်ထားကြပါတယ်။အမေရိကန်ပြည်ထောင်စုမှာလောလောဆယ်အထိကိုဗစ်အတည်ပြုလူနာစုစုပေါင်း12သန်းကျော်သေဆုံးသူက2,600ကျော်ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုလူငယ်ချမ်းသာခွင့်ပေးလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်ခဲ့သလားလို့စုံစမ်းစစ်ဆေးစဉ်အတွင်းမှာမိုက်ကယ်ဖလင်းက FBI ကိုလိန်ညာပြောခဲ့တယ်လို့အပြစ်ရှိကြောင်းဝန်ခံထားသူဖြစ်ပါတယ်။အဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးကြောင်လုပ်တာလို့သမ္မတထရမ့်ကအမြဲတမ်းပြောနေတာပါ။ဒါကြောင့်သူ့ရဲ့သမ္မတတက်တန်းကုန်ကန်ကြီးချိန်မှာအခုလိုလုံငင်းချမ်းသာခွင့်ပေးပြီးတော့နိုင်ငံရေးဘက်လိုက်မှုနဲ့ဖလင်းကိုတရားစွဲခဲ့တာဖြစ်တယ်ဆိုတာပြသဖို့ရည်ရွယ်လုပ်ခဲ့တာဖြစ်ပါတယ်။ Michael Flynn ကိုခုလိုလူငင်းချမ်းသာခွင့်ပေးတဲ့အပေါ်မှာရွေးကောက်ခံသမ္မတ Joe Biden ဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။ဂျေဇူရော်နဲ့အထိတ်အမှတ်ပုတ်ထုံးလေးကပြောကြားခဲ့တဲ့မိန့်ခွန်းထဲမှာတော့ Mr. Biden ကဒီမိုကရေစီစနစ်ကိုဂျေဇူးတင်တယ်လို့ပြောကြားခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာရေရှည်ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်တရုတ်နိုင်ငံနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ယီနဲ့ဆိုးမျိုးရော်မှာတွေ့ဆုံစဉ်အတွင်းမှာပြောကြားခဲ့ပါတယ်။ပုတ်ထုံးတွေတော့ကွဲလွန်သွားတဲ့အာဂျင်တီးနားဘောလုံးအကျော်အမော်ကြီးဒီအေဂိုမာရာဒိုနာရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်နှုတ်ဆက်နိုင်အောင်အတွက်ဘွယ်နက်ဆဲရစ်မြို့မှာနိုင်ငံတော်ကစီစဉ်ပေးထားတာကြောင့်လူအများအများလာရောက်ဂါရဝပြုနှုတ်ဆက်နေကြပါတယ်။ကမ္ဘာတဝန်းအားကစားလောကကအကျော်အမော်တွေကလည်းမာရာဒိုနာကွယ်လွန်သွားတဲ့အပေါ်မှာဝမ်းနည်းကြောင်းပြောဆိုနေကြပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။အခုတင်းလာနေများအတွေ့ရေဒီယိုအတန်ခွင့်မှုကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်ပါပါရှင
် This program has come to you from the Voice of America, Washington.